Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။နိုဝင်ဘာလ26ရက်စနေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မဆုမြတ်ပါပါရှင်။အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်။
ကျွန်တော်ကတော့ဝင်းမြမမက်ခင်ဖြူထွန်းနဲ့တူဒီနေ့ထိတ်တရသတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားသူလောင်ထားတဲ့ဒုံးကျည်တွေနဲလာနေပြီလို့ပြည်တင်ကပြောလိုက်ပါတယ်ဟွာဟေးနဲ့ ZTE တရုတ်ဤပညာပစ္စည်းတွေကိုအမေရိကန်ကပိတ်ပင်လိုက်ပါတယ်ဒါအပြင်တရုတ်မှာကိုဗစ်စီကံတင်းကျပ်လွန်းမှုတာရှည်လာတာကိုဆန္ဒပြခဲ့ကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမဆုမြမရေ
ရခိုင်ပြည်နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကအေအေအဖွဲ့တို့ကြားမှာအပြစ်ခံရက်စဲထားပါတယ
်ဒီညီနိုင်ဆွေးနွေးမှုတွေတော့ရှိပါတယ်ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ကတိုက်ခိုက်မှုရက်စဲပြီးဖြစ်ပါတယ
်ဒါကြတော့စစ်ကောင်စီပြောခွင့်ရဖြစ်ပါတယ်လူသားချင်းစာနာမှုဆိုင်ရာရအပြစ်ရက်ထားတယ်လို့အေအေအဖွဲ့ဘက်ကလည်းပြောတဲ့ရခိုင်ပြည်နယ်ကအခြေအနေကိုတော့မချခင်မှာသိရပါမယ်မြန်မာနိုင်ငံမှာအခုလက်ရှိဒီဆက်ရုံအလုပ်သားအများစုဟာအလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတဲ့အကြောင်းကိုတော့ထို့အသက်အစီအစဉ်မှာနားဆင်ရပါမယ်။တခါချင်းချင်းမှုဆိုင်ရာအခွင့်အရေးတွေအကြောင်းကိုသုံးသပ်ဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းအခုညမှာနားဆင်ရပါမယ်။တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းသုံးသပ်ချက်တွေကိုလည်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်။အခုအရေးဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့ကအကြေညာပေးကြပါမယ်ရှင်။
ရုရှားအနေနဲ့ဟောင်းနေတဲ့မစ်ဆိုင်းဒုံးတွေကနျူကလ িয়ার ထိပ်ဖူးတွေကိုဖြုတ်ပြီးယူကရိန်းကိုပစ်ဖို့ပြင်နေပုံရတယ်လို့ပြည်ထောင်ကပြောလိုက်ပါတယ်။ပြည်ထောင်ကာကွယ်ဝန်ကြီးဌာနရဲ့ထောက်လိုင်းရေးစီခံစာနောက်ဆုံးထွက်ချက်တွေကို Twitter ကနေတင်နေရမှာဒီနေ့အခုလိုဖော်ပြလိုက်တာဖြစ်ပြီးဒါကရုရှားမှာတူလောင်ထားတဲ့ဒုံးကြီးတွေနဲလာတာကိုပြနေတယ်လို့လည်းထောက်ပြလိုက်ပါတယ်။ဒီဒုံးကြီးဟောင်းတွေကိုယူကရိန်းရဲ့မစ်ဆိုင်းကာကွယ်စနစ်ကနေဖမ်းယူမရဘဲလွတ်သွားနိုင်ဖို့ရုရှားဘက်ကမျှော်လင့်ထားပုံရတယ်။ဒါပေမဲ့ပြစ်မှတ်ကိုထိအောင်မှုတော့အားနည်းလိမ့်မယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဆက်ပြောခဲ့ပါသေးတယ်။ဒီထောင်လိုင်းပုံရိပ်တွေတွေ့ရှိမှုရ1980ခုနှစ်တွေကထုတ်ထားတဲ့ AS-15 Kent KENT အမျိုးအစားဝဟင်ပစ်ဒုံးကြီးတွေဟာနျူကလ িয়ার ထိပ်ဖူးတွေကိုသာအဓိကလွှတ်ဖို့ထုတ်ခဲ့တာဖြစ်တယ်လို့လည်းပြည်ထောင်ကာကွယ်ဝန်ကြီးဌာနကတွစ်တာမှာရှင်းပြခဲ့ပါတယ်။အခုလိုအချိန်မှာရုရှားနဲ့ယူကရိန်းစစ်သုံးပန်းလက်လေရေးအစီအစဉ်အောက်ညှိနှိုင်းမှုတွေတော့ဆက်ရှိနေပြီးဒီနေ့မှလည်းရုရှားစစ်သုံးပန်း9ဦးပြန်လွတ်လာပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခင်ဗ
ျ။တရုတ်နည်းပညာနဲ့ဆက်သွယ်ရေးကုမ္ပဏီကြီးတွေဖြစ်ကြတဲ့ Huawei နဲ့ ZTE ကထုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအပါအဝင်အမျိုးသားလုံခြုံရေးကိုတိတိတတ်တာချိန်ချောင်းနေတယ်လို့ယူဆရတဲ့တရုတ်နိုင်ငံထုတ်ဆက်သွယ်ရေးနဲ့နည်းပညာပစ္စည်းကိရိယာတွေကိုအမေရိကန်ပြည်ထောင်စုရဲ့တင်သွင်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းအမေရိကန်ဆိုရာတာဝန်ရှိသူတွေကမနေ့ကတောက်ကြနေကကြေညာပါတယ်။Huawei နဲ့ ZTE ကုမ္ပဏီတွေကိုအမျိုးသားလုံခြုံရေးအတွက်ချိန်ချောက်မှုရှိနေတဲ့ကုမ္ပဏီစည်းရင်းမှာ Federal အစိုးရဆက်သွယ်ရေးကော်မရှင် FCC ကအစောပိုင်းကတည်းကထည့်သွင်းထားတာပါ။အခုနောက်ဆုံးကတော့ဒီကုမ္ပဏီတွေကဆက်သွယ်ရေးပစ္စည်းကိရိယာအားလုံးကိုတင်သွင်းခွင့်အပြီးပိတ်ပင်လိုက်ကြပါ။အမေရိကန်ရဲ့ဆက်သွယ်ရေးကွန်ရက်တွေမှာတရုတ်နည်းပညာကုမ္ပဏီတွေပါဝင်လို့မရအောင်အမေရိကန်ကကန့်သတ်ချက်တွေဆက်တိုက်ချမှတ်လာနေတာဖြစ်ပြီးတော့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအကြားအချိန်တော်ကြာတည်မှမှုတွေရှိနေတဲ့အချိန်မှာအခုလိုထပ်တိုးကန့်သတ်လိုက်တာလည်းဖြစ်ပါတယ်။တရုတ်ဆက်သွယ်ရေးနဲ့နည်းပညာကုမ္ပဏီကြီးတွေနဲ့ပတ်သက်တဲ့သတိပေးချက်တွေကိုအမေရိကန်အစိုးရအရာရှိတွေကပြီးခဲ့တဲ့နှစ်ပိုင်းကတည်းကစပြီးတော့သတိပေးလာခဲ့တာဖြစ်ပါတယ်ရှင်
။တရုတ်မှာတော့ကိုဗစ်စီးကံတင်းကျပ်လွန်းမှုရေရှည်လာတဲ့ပေါ်ဆန္ဒပြပွဲတွေနိုင်ငံနောက်ပိုင်းရှေ့ချမ်းပြည်နယ်ဒေသမှာဖြစ်ခဲ့ပါတယ်။ဒီပေါ်ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိခဲ့ပါတယ်။တရုတ်မှာလူနည်းစုမွတ်စလင်ဝီဂါများစွာနေတဲ့ဒီဒေသမျိုးတော့ဥရမ်ချီမှာကိုဗစ်ပိတ်ဆို့မှုတွေကြောင့်အထက်မြေအပတ်မဲ့တိုက်ခန်းမနေ့ကမိလောက်မှုတဲ့မိသက်သမားတွေအချိန်မီမဝင်နိုင်တော့ကလူဆယ်ဦးသေခဲ့ရတယ်လို့ဒီလမ်းမပေါ်ဆန္ဒပြသူတွေကမချေမနဲ့ပြောခဲ့ကြပါတယ်။နောက်ထပ်လူဆယ်ဦးနေပါလေတရားရခဲ့တဲ့ဒီဖြစ်ရကြောင့်တနင်္ဂနွေလုံးမှာလည်းကိုဗစ်စီကံဆက်တင်းကျပ်နေမှုကိုပိုမချေမနဲ့ဖြစ်လာချိန်မှာဒီရှင်ချမ်းဒေသမျိုးတော်မှာဒီဆန္ဒပြမှုမလုတ်ခင်တုန်းကအင်တာနက်ဆွေးနွေးပွဲတစ်ခုလုပ်ခဲ့ပြီးအင်တာနက်ပေါ်တင်လာတာကိုလည်းတရုတ်အာဏာပိုင်တွေကဖြုတ်ချခဲ့ကြပါတယ်။ဒီအင်တာနက်ဆွေးနွေးပွဲတက်ခဲ့သူတွေကကမ္ဘာဖလားဘောလုံးပွဲမှာပြည်သက်တွေဘာကြောင့်ပစက်နဲ့နှခေါင်းစီမတ်စ်မတက်တော့တာလဲကိုဗစ်ဆေးဆေးချက်တွေဘာကြောင့်မပြတော့တာလဲတရုတ်မှာကြတော့ဘာကြောင့်လော့ခ်ဒေါင်းချပိတ်ဆို့မှုတွေလုပ်နေရတာလဲလို့မိကွန်းတွေထုတ်ခဲ့ကြပါတယ်ဒီအင်တာနက်အွန်လိုင်းဆွေးနွေးပွဲတက်ခဲ့တဲ့တရုတ်နိုင်ငံမြောက်ဘက်အလယ်ပိုင်းပြည်နယ်ရဲ့ရှေးဟောင်းမြို့တော်မြို့နေတူကတော့တခြားနိုင်ငံပေါင်း120ကျော်မှာကိုဗစ်ထိန်းချုပ်မှုတွေဖြေလျှော့လိုက်တာအချိန်အတန်ကြာလာခဲ့ပြီးသူတို့ကဘာကြောင့်တရုတ်တွေထက်လွတ်လွတ်လပ်လပ်နေနိုင်ရတာလဲတိကျကဘာမှသူတို့နေနေကြလို့လားလို့လဲမိကွန်းတွေထုတ်ခဲ့ကြပါတယ်ခင်ဗျ
ဥရောပနိုင်ငံတွေကိုရောက်လာတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးပိုးပြီးထိထိရဲ့ရောက်ကန်တွေဖြေရှင်းနိုင်မယ့် EU ဥရောပသမဂ္ဂရဲ့အစီအစဉ်ကိုဥရောပပြည်ထောင်စုဝန်ကြီးတွေကမနေ့ကကြေညာခဲ့ကြပါတယ်ဒုက္ခသည်ကယ်ဆယ်ရေးလှေတစင်းကိစ္စနဲ့ပတ်သက်ပြီးတော့အီတလီနဲ့ပြည်တည်နိုင်ငံအကြားပြင်းပြင်းထန်ထန်အငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက်မှာအခုအစီအစဉ်ဖြစ်လာတာပါဒီလအစောပိုင်းတုန်းကပဲကယ်ဆယ်ရေး NGO လှေတစင်းကိုအီတလီကမောင်းထုတ်ခဲ့တာနဲ့ပတ်သက်လို့အီတလီဟာပင်လယ်ပြင်ဆိုင်ရာဥပဒေကိုလေးစားဖို့ပြက်ကွက်ခဲ့တယ်လို့ပြင်သစ်ဘက်ကဆွဆွဲကြရကနေနှစ်ဖက်ပြည်ပခါဖြစ်ခဲ့တာပါနိုင်ငံရေးအရာတင်းမာတဲ့အခြေအနေတည်းဖြစ်လာတဲ့အပေါ်မှာ EU ပြည်ထောင်ရေးဝန်ကြီးဝန်ကြီးတွေဒီဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးဘက်ကနေရလဒ်ကောင်းတွေထွက်ပေါ်ခဲ့တယ်လို့တရားသူတွေကပြောပါတယ်။တမ်းမဲ့ရေရှည်တည်တဲ့အဖြစ်တည်းရဖို့မှာတော့မဖြစ်မနေလှုပ်ဆောင်စရာတွေထပ်ပြီးရှိနေသေးတယ်ဆိုတော့အားလုံးကသဘောတူလက်ခံထားတဲ့အကြောင်းလက်ရှိ EU အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ချက်သမ္မတနိုင်ငံပြည်ထောင်ရေးဝန်ကြီးဖစ်ဖရာကူဆန်ကပြောပါတယ်။ EU ရဲ့အခုအစီအစဉ်အရဥရောပနိုင်ငံတွေရဲ့တရားမဝင်ဝင်ရောက်မှုကိုချုပ်တင်ဟန့်တားနိုင်အောင်ဒုက္ခသည်တွေအထူးကလာတဲ့တူနီရှား၊လီဘီးယားနဲ့အီဂျစ်နိုင်ငံတွေနဲ့အနီးကပူးပေါင်းဆောင်ရွက်တာတွေလုပ်သွားမှာဖြစ်ပါတယ်။တနမန်တချို့ကတော့ဒီစီစဉ်ဟာအစ်စ်မဟုတ်ဘူးလို့ထောက်ပြကြပါရယ်အခုကိစ္စကိုထပ်မံဆွေးနွေးဖို့အတွက် EU ဝန်ကြီးတွေဒီဇင်ဘာလ10ရက်နေ့မှာနောက်တစ်ချိန်ထပ်မံတွေ့ဆုံမယ်လို့ချက်ပြည်တဲ့ EU ဝန်ကြီးကပြောပါရယ်ရှင
် EU အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာစစ်တပ်ပိုင်းကုန်တင်သင်္ဘောတွေကိုကာတာနိုင်ငံစစ်ကမ်းမှာကန့်ကွက်ခွင့်ဆက်မပေးဖို့ပြည်ထောင်ချေဆိုင်လူခွင့်ရဖွဲ့တစ်ခုကတိုက်တွန်းတောင်းဆိုလိုက်ပါတယ်ကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပနေတဲ့ကာတာနိုင်ငံအနေနဲ့လူခွင့်ရချုပ်ဖောက်မှုတွေရှိနေတဲ့အာနာသိမ်းမြန်မာစစ်တပ်ပိုင်းသင်္ဘောတွေကိုကာတာနိုင်ငံနဲ့ဝင်ရောက်ခွင့်မပြုသင့်တော့ဘူးလို့ဘာမာကမ်ပိန်း UK ကဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါမြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီပိုင်းဂျန်ငါးပွင့်လိုင်းကဥတာမြေရှိကုန်တင်သင်္ဘောကြီးဟာလောလောဆယ်ကာတာနိုင်ငံဟာမက်စကန်မှာစက်ကတ်ထားတယ်လို့ဒီလူခွင့်ရအဖွဲ့ကြီးကပြောပါတယ်တကယ်တော့မြန်မာစစ်တပ်ရဲ့လူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်ရေးကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ကိုကာတာကထောက်ခံခဲ့ပေမဲ့အခုလိုကုန်တင်သင်္ဘောတွေစိုက်ကပ်ခွင့်ပေးနေတာကြောင့်မြန်မာစစ်တပ်အတွက်ဝင်ငွေရအောင်အားပေးရရောက်နေတယ်လို့လည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်ခင်ဗျာ
ဒီကနေ့ကျင်းပပြည်စည်းခဲ့တဲ့ထိုင်ဝမ်ဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံကွန်မတန်ပါတီကအများစုအနိုင်ရနေပြီးလက်ရှိထိုင်ဝမ်သမ္မတချိုင်ယင်ဝမ်အတွက်တော့ထိခိုက်ဆုံးရှုံးစရာဖြစ်နေပါတယ်ဒီရွေးကောက်ပွဲဟာတရုတ်ဘက်ကရန်လိုမှုတွေကြိုးလာနေတဲ့အချိန်မှာထိုင်ဝမ်အနေနဲ့ဒီမိုကရေစီကိုကာကွယ်ဖို့အခိုင်အမာဆုံးဖြတ်ထားတယ်ဆိုတာကိုကမ္ဘာကြီးကိုပြသတဲ့ရွေးကောက်ပွဲဖြစ်တယ်လို့ထိုင်ဝမ်သမ္မတကပြောဆိုထားတာပါမျိုးတော်ဝင်တွေခရိုင်ဆိုးရအကြီးကဲတွေနဲ့ဒေသအလိုက်ကောင်စီဝင်တွေရွေးကောက်တင်မြောက်တဲ့ဒီဒေသန္တရရွေးကောက်ပွဲတွေမှာရွေးကောက်ခံရတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ဘေးနဲ့ရာဇဝတ်မှုပြဿနာတွေလိုပြည်ရင်းရေးရာကိစ္စတွေအပေါ်မှာသာဩဇာတက်ရောက်နိုင်မှာဖြစ်ပြီးတော့တရုတ်နဲ့ဆိုင်တဲ့ထိုင်ဝမ်ရဲ့မူဝါဒတွေနဲ့ပတ်သက်လို့တော့ဩဇာတက်ရောက်နိုင်မဲ့သူတွေမဟုတ်ပါဘူး။ဒါပေမဲ့သမ္မတချိုင်ယင်ဝမ်ကတော့ဒီရွေးကောက်ပွဲတွေဟာဒေသန္တရရွေးကောက်ပွဲဆိုတာထက်ပိုတယ်လို့ပြောဆိုခဲ့ပါရဲ့ရှင်။
ရှင်းနှစ်အတွက်ကမ္ဘာစီးပွားရေးအလားအလာမှေးမိန်အားနေနေတယ်လို့စီးပွားရေးသုံးသပ်ချက်တွေထွက်လာပါတယ်။ Institute of International Finance ကနိုင်ငံတကာဘဏ္ဍာရေး Institute ဖွဲ့ကကမ္ဘာစီးပွားရေးထိုးထက်မှုနှုန်းဟာလာမယ့်2023ခုနှစ်မှာ 1.2% ခန့်နှုန်းပဲရှိလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။အခုလိုစီးပွားထိုးထက်မှုနှုန်းနည်းနိုင်တဲ့ဆင့်က2019ခုနှစ်တုန်းကကမ္ဘာဘဏ္ဍာရေးအကျပ်တဲဖြစ်ပြီးပြန်ဆအားယူရချိန်မှာရှိခဲ့တဲ့နှုန်းနဲ့အလားတူလောက်လည်းဖြစ်ပါတယ်။ Ukraine စစ်ပွဲကြောင့်ကမ္ဘာကုန်သွယ်ရေးအထူးသဖြင့်ဥရောပမှာထိခိုက်တာနဲ့ကိုဗစ်ပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံမှာလည်းစီးပွားရေးအပြည့်ပြတ်မပွင့်တာတွေအတွက်ဒီအလားအလာမကောင်းတာလို့အများစုစီးပွားရေးသုံးသပ်ချက်တွေမှာဖော်ပြထားပါတယ်။အခုလည်းနိုင်ငံတကာဘဏ္ဍာရေး Institute ကမနေ့ကသုံးသပ်ချက်ထုတ်ပြန်ရမှာအမေရိကန်မှာလည်းစီးပွားရေးကျလာမှာစိုးရိမ်နေရတယ်။အထူးကားကတော့လုံသားဈေးကွက်အားနည်းပြီးစီးပွားရေးနှိမ့်ွက်လာနေတာအကြောင်းဖြစ်တယ်လို့ထောက်ပြခဲ့ပါတယ်ခင်ဗျာ။
ကာတာနိုင်ငံမှာဒီကနေ့စနေနေ့ကစားကြတဲ့ကမ္ဘာဖလားပွဲစဉ်တွေအုပ်စုစီကပိုလန်နဲ့ Sorry Arabia အသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာပဲကစားနေကြပါတယ်။ Sorry အသင်းကပထမပွဲမှာ Argentina အသင်းကိုအနိုင်ရထားတဲ့အသင်းပါ။လောလောဆယ်ဒုတိယပိုင်းကစားနေတာမှာတော့ပိုလန်အသင်းက Sorry အသင်းကိုတကိုးကိုမရှိနဲ့အသာရနေပါတယ်။အစောပိုင်းကကစားခဲ့ကြတဲ့အုပ်စုဒီကဩစတြေးလျနဲ့တူနီရှားပွဲမှာတော့ဩစတြေးလျကတကိုးကိုးမရှိနဲ့နိုင်ခဲ့တဲ့အတွက်လောလောဆယ်အုပ်စုတွေကပြင်သစ်အသင်းနဲ့အတူတူသုံးမှတ်ရထားပါတယ်။မြန်မာစံတော်ချိန်ည10:00ခွဲကျရင်တော့ပြင်သစ်အသင်းနဲ့ဒိမ့်မဲ့အသင်းတို့ကစားကြမှာပါ။ တနင်္ဂနွေနေ့ကူပြီးမကြခင်ဒီမနက်တနအီခွဲကြရင်လဲအုပ်စုစီကအာဂျင်တီးနားနဲ့မက္ကဆီကိုအသင်းတို့ကန်ကြဖို့ရှိပါတယ်။မနက်ဖြန်တနင်္ဂနွေနေ့မှာပဲဂျပန်နဲ့ကော့စတာရီကာ၊ဘယ်လ်ဂျီယံနဲ့မော်ရိုကို၊ခရိုအေးရှားနဲ့ကနေဒါ၊စပိန်နဲ့ဂျာမနီအသင်းတွေကစားကြမှာဖြစ်ပါရဲ့ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝဲမင်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါရှင်။ VOA အစီအစဉ်တွေကိုည10နာရီအထိလှိုင်းတို19 25 32တို့ကနေအသံလွှင့်ပေးနေပါတယ်။လှိုင်းလက်မီတာ190ကနေလည်းဖတ်ယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အလုံတမအခွင့်အရေးဆုံးရှုံးနေတဲ့မြန်မာနိုင်ငံကစက်ရုံလှုပ်သားတွေရဲ့အခြေအနေအကြောင်းတို့အသက်အစီအစဉ်ရင်ကျေးမှုဆိုင်ရာအခွင့်အရေးတွေကဘာလဲဆိုတာကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတစ်ခါတစ်ပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့ဒီတခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ AA အဖွဲ့အပြစ်ရထားတဲ့သတင်းကိုပြောပြပါမယ်။စစ်ကောင်စီတပ်တွေနဲ့ရခိုင်တိုင်းရင်းသားလက်နက်က AA အဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမကြခင်ရပ်ပိုင်းကစားလို့ပြစ်ခတ်တိုက်ခိုက်မှုရက်စဲထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြောင့်အပြစ်ရထားတာဖြစ်တယ်လို့အေအေပြောခွင့်ရကလည်းအတည်ပြုပါတယ်။အရင်ကနှိမ့်တိုင်းလိုလိုပြစ်ခတ်တဲ့နေချာနေရတဲ့ရခိုင်မြောက်ပိုင်းကမောင်တော်ရသေးတောင်ကြောက်တော်ပုံတကျွန်းစတဲ့မြို့နယ်တွေဘက်မှာတော့အခုရပိုင်းမှာပြစ်ခတ်တဲ့တွေမချရတော့ဘူးလို့ဒေသခံတွေကလည်းပြောပြကြပါတယ်။ရခိုင်ပြည်နယ်ဘက်ကဒီအပြစ်ရနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုရနိုင်ကတင်ပြပေးပါမယ်ရှင်။
တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားဆွေးနွေးမှုတွေရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းကလေးကမြေပြင်မှာပြစ်ခတ်တိုက်ခိုက်မှုရက်စဲထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ
်ကျွန်တော်ကတော့ဒီညီနိုင်ဆွေးနွေးမှုတွေရှိပါတယ်ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကပြစ်ခတ်တိုက်ခိုက်မှုရက်စဲပြီးဖြစ်ပါတယ်ဒါတော့ပါပဲ
တိုက်ပွဲတွေမကြာခဏဆိုးသလိုဖြစ်ပွားလေရှိတဲ့မောင်းတော်မြောက်ပိုင်းမှာလည်းဒီရပိုင်းပြစ်ခတ်တန်တွေမကြားရဘူးလို့မောင်းတော်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟုတ်ပါတယ်အရာတို့ဟာဒါပေမဲ့လမ်းနဲ့ဒီပိုက်တယ်လို့တခါဗမ်းနဲ့ပိုက်တယ်ပိုက်တယ်လို့အမျိုးမျိုးတခါဗမ်းလည်းရင်အခုခါရရှိရတဲ့တောင်းလောက်တော့ပိုက်တယ်ပြီးတော့မကြားပါဟုတ်ပါ။ဟုတ်ပါလည်း
သူပြောသွားတာကတော့အရင်ကလက်နက်ကြီးပြစ်တန်တွေတနက်ပြစ်တန်တွေနေတိုင်းကြားရတယ်။အခုဒီရပိုင်း2ရက်3ရက်လောက်မှာတော့ပြစ်ခတ်တန်တွေမကြားရဘူး။လက်နက်ကြီးရောလက်နက်ငယ်ရောမကြားရဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပြင်ဒီလအတွင်းမှာပဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားပြီးဒေသခံ10ယောက်ကျော်တိဆုံးခဲ့ရတဲ့ပုံရုံကျုံမြို့နယ်မှာလည်းပြစ်ခတ်တန်တွေမကြားရဘူးလို့ဒေသခံတွေကပြောဆိုပါတယ်။အလားတူစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်နက်ကြီးကြီးတွေမကြာခဏကြားရောက်တာကြုံရလေရှိတဲ့ကြောက်တော်မြို့နယ်ဘက်မှာလည်းပြစ်ခတ်တာတွေရက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့မြို့တွင်းနဲ့လမ်းသွားလမ်းလာတွေကိုလုံခြုံရေးတင်းကျပ်စစ်ဆေးနေတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဒီတရက်နှစ်ရက်မှာတော့ဒီပြစ်ခတ်တာတွေတော့မကြမ်းဘူးဖြစ်နေတယ်ဒါပေမဲ့သူတို့မှဘလို့အခြေအနေမျိုးရှိနေလေတော့မသိသေးဘူးဗျာတောက်တော်မျိုးပေါ်မှာကြတော့ဒီမျိုးပေါ်မှာသူတို့အမြင့်နေထိုင်တာတွေရှိတယ်အပြီးတော့ဒီတကားဦးကြီးရဲ့တောက်တော်မျိုးနေဒီတမပေါ့တောက်တော်သာကစားကိုတမကဒီလန်စောလန်လာတွေခရီးသွားပြီတို့စစ်စစ်တာတွေရဲ့အဲ့ဒါတော့ရှိကြပြရတယ်ဗျာပြစ်ခတ်တာကလွေရောအကုန်လုံးတော့ရောစောတာတော့မရှိသေးဘူးအကုန်လုံးတော့ဟောပြစ်လူတူရဲ့အခက်အခဲတွေရှိနေတုံးပဲဗျ
တိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရခိုင်မှာအခုချိန်ဟာစပားရိတ်သိမ်းမှုအချိန်ရောက်လာနေပြီးလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေရှိနေတာကြောင့်ဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်အပြည့်ရဆဲထားတာဖြစ်တယ်လို့ AA အဖွဲ့ကခိုင်တုခါကလည်း VOA ကိုပြောပါတယ်နိုင်ငံရေးရည်ရည်ချက်ကတော့ပြောင်းလဲမှာမဟုတ်ပဲလူသားချင်းစာနာမှုအရာအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းခိုင်တုခါကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေပြီးတော့ November 26ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီဆက်မှုဇုံတွေမှာအလုံးလုံးနေကြတဲ့ဆက်ယုံလုံသားတော်တော်များများအလုံတမအခွင့်အရေးတွေဆုံးရှုံးနေကြပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ဒီဆုံးရှုံးမှုတွေကိုထုတ်ဖော်ပြောဆိုတိုက်ကြတာတွေမလုံရဲကြဘူးဖြစ်နေပါတယ်။အလုံတမအရေးဆောင်ရွက်နေတဲ့အလုံတမတမကတွေအပေါ်စစ်ကောင်စီကလည်းဖိနှိပ်ထားတဲ့အတွက်အလုံတမတမကတွေကလည်းအလုံတမအခွင့်အရေးကိုမဆောင်ရနိုင်ကြဘူးဖြစ်နေပါတယ်။ဒီလိုအခြေအနေကိုတော့ဒုအတန်အစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကျောင်းကခေါင်းဆောင်ဆောင်ခိုင်းတော့စောက်ဘူးပေါ့သူလာမှစီးကောင်းသွားဆိုတော့ကျွန်တော်ကဒီမှာသူ့ထက်လွန်နေတွေးပါလိတွေးတယ်မတရားထွက်နေ
သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့ကိုအလုပ်ဖြုတ်လိုက်မလားပြီးရင်သူ့ကိုလုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတော့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ
အာဏာမသိမ်းခင်ဆယ်စုနှစ်အတွင်းကမြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေးခံစားမှုတွေအလွန်တိုးတက်ခဲ့ပါတယ် တိုးတက်မှုတွေအများကြီးတဲကမှအလုတ္တမသမဂ္ဂအသင်းအဖွဲ့တွေကိုတရားဝင်ခွင့်ပြုပေးတာလူမှုဖွံ့ဖြိုးရေးစနစ်စတင်ကျင့်သုံးခဲ့တာလုပ်ငန်းခွင်ကျန်းမာရေးနဲ့ဘေးကင်းရေးဥပဒေကနေလုပ်ငန်းခွင်မှာဘေးရန်တွေရဲ့ပုံမှုကင်းရှင်းစေဖို့စီမင်းတွေပြဋ္ဌာန်းထားတာတွေရှိခဲ့ပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလိုတိုးတက်ပြောင်းလဲမှုတွေဟာအလွန်တရာဆုပ်ယုပ်သွားခဲ့တယ်လို့ဒုအထံနဲ့တွေ့ဆုံခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအထံအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။သူ့နာမည်ကိုကိုအောင်လို့ပဲခေါ်ကြရအောင်ပါ။ကိုအောင်ကဘယ်ကလဲ။ဘာလို့လုတ်ကင်လဲဆိုတာကိုတော့ကျမတို့ပြောပြလို့မရပါဘူး။မလူလာအပ်တဲ့ပြဿနာတွေဖြစ်လာမှဆိုရင်လည်းအတွက်ကိုအောင်လှုပ်လှုပ်တဲ့စက်ယုံကိုလည်းထုတ်ပေါ်ပြောပြလို့မရနိုင်ပါဘူးမြန်မာနိုင်ငံကအလုပ်ယုံစက်ယုံတွေဟာအလုပ်သမားစီးမျဉ်းစည်းကမ်းတွေကိုမလိုက်နာမှုနဲ့ဥပဒေစိုးမိုးမှုအားနည်းနေတာတွေကြောင့်အလုပ်သမားတွေဟာသူတို့ရဲ့ပြဿနာတွေကိုထုတ်ပေါ်ပြောဆိုဖို့ကြောက်ရွံ့နေကြရပြီးဆိုရတဲ့အခြေအနေတွေအောက်မှာအလုပ်လုပ်ကိုင်နေကြရပါတယ်အဲ့ဒီလိုအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံကထောင်ထဲချီတဲ့စက်ယုံအလုပ်ယုံအလုပ်သမားတွေထဲမှာကိုအောင်တယောက်လည်းအပါအဝင်ဖြစ်ပါတယ်ကိုအောင်ဟာစက်ယုံမှာအလုပ်လုပ်နေစဉ်စပိုင်းဆိုင်ရာချိုးယွင်းမှုနဲ့မတော်တဆမှုကြောင့်ဒဏ်ရာရရှိခဲ့ပါတယ
်။စက်ယုံဘက်ကဘာလှုပ်ရှားမှုမရှိဘူးများမရှိဘူးဆိုတော့တို့ကစက်ယုံဟာခေါင်းဆောင်အောင်ဖောင်းခိုင်းတယ်။ဘုံဆိုစက်ယုံမှုပေါ့။သူလာမှစီးကောင်းသွားဆိုတော့ကျွန်တော်ကဒီမှာသူထက်လုံလင်သွေးပါလိ။သွေးတယ်မတရားထွက်နေတယ်။သူ့ကိုဆောင်ဖို့ကျွန်တော်မှာအချိန်မရှိဘူး။အဲကျွန်တော်တစ်ချက်ပြန်စဉ်းစားလိုက်တယ်။လူတွေကပတ်စံမရရင်လည်းနေပါစေ။ဘာကောငါပတ်စံနဲ့ငါသွားမယ်ဆိုပြီးတော့ကိုယ်ဆုံးဖြတ်လိုက်တယ်ပေါ့နော်။အပြင်စီးကောင်းပါဗျာ။ကိုတော့သူတို့ဆောက်ပြင်းတင်နေသေးတယ်။ကိုပေါ်ဆောက်လို့ဖြစ်တယ်ပြောသေးတယ်သူက
ဒီလိုတုံ့ပြန်ဖြစ်ရှင်းမှုမျိုးဟာအလို့ရှင်တွေကြားထဲမှာတော့အထူးဆန်းမဟုတ်ပါဘူး။အဲ့ဒီလိုဖြစ်လာရင်အလို့ရှင်တွေဘက်ကအခုအညီမြန်မြန်ဆဆပေးတဲ့သူတွေတိတ်မရှိဘူးလို့အလို့သမားရေးကူညီဆောင်ရွက်နေတဲ့သွေးစည်းညီညွတ်တော်တမတ်ကများအဖွဲ့ချုပ်မြန်မာ SDUM ကတာဝန်ရှိသူတူဖြစ်တဲ့ဒေါ်မျိုးမျိုးအေကအခုလိုဆိုပါရယ
်။သူ၁၀ယောက်မှဆို၁ယောက်လောက်ပဲတာဝန်ယူတဲ့သူရှိတာပါ။ကျန်တဲ့လူတွေကတော့တာဝန်ယူဖို့လုံးဝမရှိတာ။ရှင်းရှင်းပြောရင်တော့လုပ်ငန်းရှင်တော်သိရလားမသိပါဘူး။ဘုံမှာလေဒါကြီးအားလုံးကမန်နေဂျာတွေစူပါတွေဒီ HR တွေနဲ့ပဲပြီးသွားကြတာဆိုတော့ဒီမြန်မာလူမျိုးတွေကလည်းကိုယ့်လူမျိုးတွေအပေါ်မှာကိုယ့်နိုင်ငံသားတွေအပေါ်မှာစာနာသိမှုရှိကြတာ
။ကိုအောင်ကတော့သူ့ရဲ့ဒဏ်ရာကိုကုသမှုတစ်ရက်ပဲခံယူရပြီးနောက်နေ့မှပဲလုပ်ငန်းခွင်ကိုပြန်ဝင်ရပါတယ်။အဲ့ဒီလိုမှမဟုတ်ရင်သူ့လဆောင်ငွေတွေကပတ်စံအဖြတ်ခံရမှာဖြစ်တယ်လို့ပြောပါတယ်
။တရက်ကနေ့ရက်မလာနိုင်ဘူးဆိုတော့နေ့ရက်ဖြစ်သွားပြီဆိုတော့မလာနိုင်ထွက်တော့အဲ့လိုမျိုးခွင့်မပေးတော့ဘူး။ကျွန်တော်ကြောင့်မင်းမလို့နေမကောင်းလို့မလာနိုင်လို့လည်းရှိရလေ။အားရတော့ဗလာနဲ့ကအများကြီးဆုံးနေမှာကျွန်တော်ရာနဲ့ချီထောင်နေမှာရှင်တို့တို့ပြောရတယ်ပေါ့ဒီတော့မရောတော့ရတော့ဘူးအာနာသိင်းမှာဆိုပို့ဆိုဘလုံးမသားမရဘူးမေသေးတော့ဗလာနဲ့တကောပြေးမေသေးဗလာနဲ့အဲ့ဒါတော့မသုံးတော့ဖြစ်မှာ
အလုတ်တရက်ပြက်လို့ဖြက်ခံရတဲ့ငွေပမာဏကကိုအောင်လဆာရဲ့6ပုံပုံတပုံလောက်ရှိနေပြီဒီပမာဏဆိုရင်ရွာမှာရှိတဲ့သူ့မိသားစုကိုပြန်ထောက်ပံ့မှုအရေးပါတဲ့ငွေပမာဏတွေပါဝင်ပါတယ်နောက်ဆုံးတော့ဒဏ်ရာအတွက်ဆေးကုသစရိတ်3သိန်းနီးပါးကုန်ကျခဲ့ပြီးတပြားတစ်ချက်ကိုမှစက်ယုံကပြန်မပေးခဲ့ပါဘူးမတော်တဆပြစ်မှုတွေကလုပ်ငန်းခွင်တွေမှာအထူးသဖြင့်စက်ယုံအလုပ်ယုံတွေမှာဆိုရင်စက်ပစ္စည်းချိုယင်းမှုအစမတန်အလုပ်ဝင်ပြီးမှုဒါမှမဟုတ်လုပ်ငန်းခွင်ဘေးကင်းရေးသမတ်ချက်တွေကိုမလိုက်နာမှုစတဲ့ပြဿနာတွေကြောင့်ဖြစ်ပွားလေးရှိပါတယ်ဒါပေမဲ့လည်းအလုပ်သမားတွေဘက်ကဒီလိုမတော်တဆမှုတွေကိုသတင်းပို့ဖို့စိုးရိမ်ကြောက်ရွံ့နေကြပြီးဒီလိုစိုးရိမ်နေကြတာဟာဘယ်သူသတင်းပို့တိုင်ကြားလိုက်လဲဆိုတာအလို့ရှင်ကပြန်သိသွားမှစိုးရာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN ကဗဟုအလုပ်မှုဆောင်တဦးကဆိုပါတယ
်လုပ်ငန်းခွင်ထဲမှာလက်ကိုဥမာဆက်မက်စီရိုက်မိတယ်ဘာတက်ရိုက်မိတယ်ပြောပါတော့အဲ့ဒီရိုက်တဲ့လူကသူကလူ50ယောက်ရောက်50ဖြစ်တာမှမဟုတ်တာเนาะသူတိယောက်ပဲဖြစ်တာဒီတတိယဒီလိုမျိုးတင်လိုက်တဲ့ခါကျရင်သူဆိုတာသိမယ်ဗျာပြီးတော့သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့ကိုအလုပ်ဖြုတ်လိုက်မလားပြီးရင်သူ့ကိုလုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတော့လုပ်ငန်းခွင်ထဲမှာရှိတဲ့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ
ဒီအခြေအနေတွေကြောင့်အလုပ်သမားအများစုကတော့ဒုအထံရဲ့မေးမြန်းမှုကိုဖြေကြားဖို့တွန်းဆုတ်နေခဲ့ကြပါတယ်ဒီလိုစိုးရင်ကြောက်ရွံ့နေကြတဲ့အခြေအနေတွေကအာဏာသိမ်းပြီးချိန်ကဆက်လို့ပိုဆိုးလာပါတယ်။အလုပ်သမားအသံမထွက်နိုင်တဲ့အဓိကအကြောင်းရင်းကတော့အလုပ်သမားသမဂ္ဂတွေကိုစစ်ကောင်စီနဲ့အလို့ရှင်တွေဘက်ကဖိနှိပ်ထားတာကြောင့်ပဲဖြစ်ပါတယ်။လက်ရှိကာလမှာနှင်းနာမှုတစ်ခုကိုတိုင်ကြားပြီးဆိုရင် လုံသမားတွေအနေနဲ့သူတို့ရဲ့တိုင်ကြားချက်တွေကိုကိုယ်တိုင်ညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ကြရမှာဖြစ်ပြီးသူတို့ရဲ့ရရှိမဲ့ခန်းစားပိုင်ခွင့်တွေနဲ့အခွင့်အရေးတွေကိုလုံသမားတွေနဲ့အတူကာကွယ်ပြောဆိုပေးနိုင်မဲ့အလုံသမားသမဂ္ဂအဖွဲ့အစည်းတွေမရှိဘဲတဦးချင်းစီရင်ဆိုင်ဖြည့်ဆည်းကြရမယ့်အခြေအနေပါအလုသမားသမဂ္ဂတွေနဲ့အလုသမားအရေးတက်ကြွလှုပ်ရှားသူတွေဟာဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းမှုဖြစ်စဉ်ကိုရှေ့တန်းကနေပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲဒါကြောင့်လဲသူတို့ဟာစစ်အာဏာရှင်တွေရဲ့အဓိကပြစ်မှတ်ဖြစ်နေပြီးသမဂ္ဂတွေနဲ့အလုသမားတက်ကြွလှုပ်ရှားမှုအဖွဲ့အစည်းပေါင်း၁၆ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြေညာခံထားရပါတယ်။ကုံသွေးဆိုင်ရာကျင်းဝတ်စောင့်ကြည့်ရေးအဖွဲ့ ETI ရဲ့အဆိုအရအလုသမားသမဂ္ဂခေါင်းဆောင်300တဦးဖမ်းဆီးခံထားပြီး55ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အရင်ကလုပ်ငန်းခွင်မတော်တဆမှုတွေကိုဖြေရှင်းမှုအတွက်ဘလို့လုပ်ငန်းစဉ်မျိုးတွေရှိရဲဆိုတာကို IWFN ကဘိုးအလုံးမှုဆောင်ကအခုလိုရှင်းပြပါဗျ
။နိုင်ငံရေးမဖြစ်ခင်ကာလကတော့လုပ်ငန်းခွင်ဒီထိခိုက်တရားရမှုတွေနဲ့ပတ်သက်ရင်နော်တခုခုတစုံတရာဖြစ်တယ်ဆိုရင်ဒီအလုံသမားတွေကနေပြီးတော့မှပြောတာတွေစိတ်ယုံနေမှရှိတယ်။အလုံသမားတမကအဖွဲ့အစည်းတွေရှိတဲ့အခါကျတော့တတ်နိုင်ဆုံးပေါ့နော်ခွင့်ရဲ့နောက်ခံစားခွင့်အဲရော်ကြီးဆိုလဲရော်ကြီးနင်းနာကြီးဆိုလဲနင်းနာကြီးဒါမျိုးတွေရအောင်ပေါ့နော်အဲလုပ်ပေးနိုင်ခဲ့တာတွေရှိရပေါ့နောက်တစ်ခုကလုပ်ငန်းခွင်နဲ့ပတ်သက်ရင်ဒါလူမှုဖူလို့ရေးပေါ့နော်ဒါထက်ဝင်ကြီးတွေကိုမှန်မှန်ကန်ကန်ဒီအလုံသမားတွေရှိရာဖြတ်တောက်ပြီးတော့မှမှန်မှန်ကန်ကန်ထည့်နိုင်ဖို့အတွက်ကိုလည်းအလုံသမားသမဂ္ဂဖွဲ့စည်းတွေနဲ့ဒီလုပ်ငန်းကြီးလှုပ်ရှားသူတွေကပူးပေါင်းပြီးတော့မှဆောင်ရွက်ပေးနိုင်ခဲ့တာတွေတော့ရှိရအခုနိုင်ငံရေးဖြစ်ပြီးတဲ့ဒီကာလမှာကြတော့အဲ့လိုမဟုတ်တော့ပေါ့နော်
အရင်နဲ့မတူပဲအပြောင်းအလဲတွေအများကြီးရှိနေပေမဲ့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးနဲ့ပတ်သက်တဲ့စစ်ဆေးမှုတွေကတော့အခါအလျော်စွာရှိနေပါသေးတယ်။ပုံမှန်ဆိုရင်တော့စက်ရုံတွေမှာစစ်ဆေးရေးဝင်တဲ့အချိန်အလုပ်သမားတွေကသူတို့ရဲ့အဆင်မပြေမှုတွေနဲ့နစ်နာမှုတွေကိုအစိုးရရဲ့အလုပ်သမားတာဝန်ရှိသူတွေစီမှာတိုင်ကြားလို့ရနိုင်ပါတယ်။ဒါပေမဲ့ဒုအတန်နဲ့တွေးဆောင်ခဲ့တဲ့အလုပ်သမားတို့ပြောတာကတော့လက်ရှိကာလအဲ့လိုစစ်ဆေးရေးတွေဝင်တဲ့အချိန်စစ်ဆေးရေးမှုတွေကအလုပ်သမားတွေကအချို့ကိုမေးခွန်းနဲ့မေးမြန်းတာရှိပါတယ်။ဒါပေမဲ့စက်ရုံတာဝန်ရှိသူတွေဘက်ကအဲ့ဒီအလုပ်သမားတွေကိုအမှန်တိုင်းမပြောနိုင်အောင်စက်ရုံပြဿနာမတက်စေဖို့ဖိအားပေးမှုတွေရှိနေတယ်လို့ဆိုပါရစေ
။အဲ့ပူလုံရင်ဦးငါလူကြီးတွေကကနံပါတ်ဘယ်လောက်နားမလဲဘယ်သူဆိုပြီးစည်ရင်ပေးပြီးအဲ့လူတွေကိုခေါ်ပေးလို့ပြောလိုက်ပြီးဆိုတာနဲ့အဲ့လူတွေကိုမခေါ်သေးခင်အဲ့ဒီအိတ်ရှာကနေပြီးတော့ခေါ်မဲ့ section ကသူ့ပါတီကို meeting လုပ်ခိုင်းတာတခါလေးကလေးတွေကိုတင်ပေးလိုက်။အဲ့လိုဆိုကလေးတွေကသူတို့ရင်ထဲကပြောချင်တဲ့စကားလဲဒီစုပါကိုကြောက်ရတာတကြား။ဖြေတဲ့မေးတဲ့နေရာမှာလဲစာဝင်ထားတဲ့ manager ပုံစံမျိုးပေါ့နော်။အဲ့ဒီတယောက်ကလဲအနားမှာတောက်လျှောက်ရှိနေဆိုတော့သူတို့ပြောချင်တဲ့စကားမလို့လောက်ဘူးလေ။ဘို့ရင်တော့နိုင်ငံရေးရှင်တွေကောင်းတော့ပေါ့နော်။စက်တန်းတွေပါရင်ဝင်ပြီးလောကကရတာအဆင်ပြေလား။ဘာလားအဲ့လိုမျိုးမေးတာကြီးရှိရဲ့။ပြီးတော့သူတို့ဝင်ပြီးတော့မေးကြတယ်။နောက်ပိုင်းမှာတော့အဲ့လိုမျိုးဝင်ဖို့မဝင်ရတော့ဘူး။
အလုသမားတို့ကသူ့ရဲ့မကျေနပ်မှုတစ်ခုဒါမှမဟုတ်အငင်းပွားမှုတစ်ခုကိုသတင်းပို့တိုင်ကြားဖို့စဉ်းစားလိုက်တဲ့ဆိုရင်သူ့ရဲ့ပြည်ထနာကိုတရားဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်ရဖို့အခွင့်အရေးကတော့တော်တော်ကိုနှဲပါတာကြောင့်မတိုင်ကြားကြတော့ဘဲနေကြတာမျိုးတွေလည်းဖြစ်နိုင်ပါတယ်။စစ်ရုံအများစုကလည်းစစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်တွေမှာရှိနေပါတယ်။ SDUM ကဒေါ်မျိုးမျိုးကတော့အခြေအနေတွေကိုအခုလိုရှင်းပြပါတယ်။
အခုကဒီအကြောက်တရားကချစ်ခတ်နေတာမဟုတ်တယ်မဟုတ်ပါဘူးစိတ်ဝင်နေမှာတော့အာလုံးဒီပါကအဲ့လိုဘုံလုံးကကြောက်ကြတာပဲဘာဖြစ်လို့လဲဆိုတော့စိတ်အချုပ်ရေးကာလာဆိုတာအတိရတန်းနဲ့ဥတွေနဲ့ထုချေရှင်းလင်းလို့ရတဲ့အရာမျိုးမဟုတ်ဘူးလေအဲတချို့ကိစ္စရဲ့နေဆိုလို့ရှင်စစ်ခုံကိုတွားကြတာတွေရှိတဲ့အခါကျတော့ဘယ်လိုပုံမှန်နေလဲဘယ်လိုဆွဲပြီးတော့လုံဝဲရှင်ကဘယ်လိုညစ်ပြီးတော့ရဲတွေကဘယ်လိုပုံမှန်နေတက်ပြီးတော့ဘာလုပ်မှန်းမသိကြတဲ့အခါကျတော့လူတိုင်းတော်တော်များကြောက်ကြတယ်အော်ထိခိုက်ထန်ရရတဲ့အပိုင်းမှာလည်းဒီလိုပဲပေါ့
တရားရရှိခဲ့တဲ့အလုပ်သမားဖြစ်တဲ့ကိုအောင်စီကနောက်ဆုံးစကားသံကိုနားထောင်လိုက်ရအောင်ပ
ါကျွန်တော်တို့အဓိကကြောက်မစင်တော့နိုင်ငံတော်မြန်မာပြည်ပြည်ရင်ပြင်းရင်စောင်းဝါဘယ်လိုပြောမလဲစောင်းဆင်းရတာလည်းမလို့ထောင်ကြနေရတယ်လူလိုပဲဟိုတော့လောကဖိအားပေးနေတာလေကျွန်တော်ဆိုနေတိုင်းဆဲဆိုခိုင်းနေတဲ့အခါကျတော့အမှန်ပြေပေါင်းလာတဲ့လူပဲပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုလည်းမကြခင်မှာနားဆင်ရပါအောင်မရှင်။
VOA အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
VOA မြန်မာဝိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရှေးဟောင်းအမွေအနှစ်နဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးဆွေးနွေးခန်းကိုအခုလှည့်ပေးပါဦးမယ်ရှင်။ကမ္ဘာတဝန်းဒီယဉ်ကျေးမှုအမွေအနှစ်တွေကိုယဉ်ကျေးမှုအခွင့်အရေးဖြစ်နေတတ်မှတ်ပြီးတော့ထိမ့်သိမ့်ပေးဖို့ကုလသမဂ္ဂမှသဘောတူခဲ့တာနှစ်ပေါင်း50ရှိခဲ့ပါပြီ။ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေအကြောင်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကမ္ဘာအစီအစဉ်မှာဥတည်မောင်တန်းကဒီတင်ပြထားပါတယ်။ပထမပိုင်းကိုကြည့်ရှုစူးစမ်းနိုင်ပါပြီရှင်။
ဒီပတ်မှာတော့ရင်းချမှုအမွေနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးအကြောင်းကိုတင်ပြချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနှစ်ဟာရင်းချမှုအမွေနှစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အနှစ်50မြောက်တဲ့နှစ်ဖြစ်တာကြောင့်ပါ။ UNESCO ရဲ့ကမ္ဘာရင်းချမှုအမွေနှစ်ဌာနညွှန်ကြားမှု Lazare Elondo အဆောမူကခုလိုပြောပါတယ်
။ Le 16 novembre 1972
1962ခုနှစ်နိုဝင်ဘာ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုနဲ့သဘာဝအမွေအနှစ်ကာကွယ်ရေးနဲ့ဆိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုအတည်ပြုခဲ့ကြတာပါလူသားမျိုးနွယ်တရက်လုံးအတွက်အရေးကြီးဆုံးနေရာစီရင်ဖန်တီးဖို့ဒီသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်သဘာဝဘေးအန္တရာယ်ကြောက်တဲ့အခါပြည်ပခရိနဲ့ယဉ်ဆိုင်ရတဲ့အခါတခြားဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့ယဉ်ဆိုင်ရတဲ့အခါနိုင်ငံတကာအတိုက်အဝန်းကဒီအမွေအနှစ်တွေကိုထိန်းသိမ်းဖို့အတော်ကြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဒီသဘောတူညီချက်မှာခွင့်ပြုထားပါတယ်
။မွေနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးကိုမပြောခဲ့အမွေနှစ်တွေဟာဘာကြောင့်အရေးကြီးလဲဆိုတဲ့အကြောင်းကိုကျွန်တော်တို့စပြီးပြောချင်ပါတယ်။အဲ့ဒီအကြောင်းကိုမသိလို့ရှိရင်အခွင့်အရေးတွေကိုလည်းကျွန်တော်တို့လေးစားတတ်ဖို့ခက်ခဲမယ်လို့ယူဆတော့ပါ။ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ယဉ်ကျေးမှုအမွေနှစ်တွေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံရဲ့ရှေးဟောင်းအမွေနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်တဲ့လူတစ်ယောက်ဖြစ်တဲ့ဒေါ်အောင်မာမျိုးဖြစ်ပါတယ်။မင်္ဂလာပါဆရာမရေ
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာမကျွန်တော်တို့ပထမဦးဆုံးပေါ့နော်။ဘာကြောင့်ဒီရှေးဟောင်းအမွေနှစ်ကအရေးကြီးရတာလဲဆရာမ။ဟု
တ်ရှေးဟောင်းအမွေနှစ်ကဒီရှေးဟောင်းသမိုင်းကိုဒါကိုပြနေတယ်။ကျမတို့ရဲ့ဟလာကိုပိုင်းရင်ကျေးမှုကဘယ်လိုဆင်းသက်လာရလဲဆိုတာကိုပြနေတဲ့အတွက်ရှေးဟောင်းရင်ကျေးမှုကအရေးကြီးပါတယ်။ခုနဆရာပြောသလိုပဲပေါ့။ရင်ကျေးမှုအမွေနှစ်တည်းကအရေးကြီးတယ်ဆိုတဲ့နေရာမှာရှေးဟောင်းအမွေနှစ်တည်းကလည်းအရေးကြီးတယ်လို့မျိုးအခုကျမတို့ဒီ dramatic ရင်ကျေးမှုတွေပေါ့အခုလောလောဆယ်မှာကျမတို့ဒီတိုင်းရင်းသားပြည်သူတွေတင်သုံးနေကြတဲ့ဒီရင်ကျေးမှုအမွေနှစ်တည်းကလည်းပဲအရေးကြီးပါတယ်။အဲ့ဒါတွေကိုကျမတို့ကနားလေတက်ရမယ်တမိုးထတက်ရမယ်အပြန်လှန်လေးစားမှုရှိမယ်ဆိုလို့ရှိရင်ဒါကျမတို့ကငင်းချင်းကြီးကိုအများကြီးပေါ်ဆောင်နိုင်တယ်ဒါတို့ရဲ့အမွေနှစ်ကိုလေးစားခြင်းအပြင်လည်းဒါရင်ကျေးမှုဒီခွင့်အရေးတွေပေါ့နော်ဆိုတော့လူအခွင့်အရေးတွေကိုလည်းဒါလေးစားလိုက်နိုင်ရလဲကြပါတယ်ဆရာ
ဟုတ်ကဲ့ဆရာမဟုတ်ကဲ့ဒီမြန်မာနိုင်ငံမှာကောကမ္ဘာစီးရင်ဝင်နေတဲ့အမွေနှစ်တွေကမ္ဘာအမွေနှစ်တွေဆရာမဘယ်လောက်များများများရှိနိုင်ပါလဲ
အခုလောလောဆယ်တော့ကျမတို့ကမ္ဘာအမွေနှစ်ရရှိမိသားနေရာနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒါကြကျမတို့ကျူးရှေးဟောင်းမြို့တော်များဖြစ်ပါတယ်2014ကရရှိခဲ့ပါတယ်နောက်ပြီးတော့ပကံငင်းချင်းမှုအမွေနှစ်ဒေသဖြစ်ပါတယ်ကျမတို့2019မှာရရှိခဲ့ပါတယ်အခုမြောက်ဦးကိုလည်းပဲကျမတို့ကမ္ဘာအမွေနှစ်ဖြစ်ဖို့အတွက်ဆက်လက်ပြီးတော့စ조사နေတာရှိပါတယ်ထို့တူပဲကမ္ဘာအမွေနှစ်မဖြစ်သေးပေမဲ့လည်းကမ္ဘာအမွေနှစ်အရေးအချင်းတွေရှိတဲ့ကျမတို့ယဉ်ကျေးမှုအမွေနှစ်နေရာတွေရောတဘာဝအမွေနှစ်နေရာတွေရောကျမတို့ဒီမှာရှိပါသေးတယ်။အဲ့ဒါတွေကိုလည်းကျမတို့က1996ခေတ်ကနေစပြီးတော့မှဒီ UNESCO မှာ tentative list ပေါ့ပနာမစာရင်းအနေနဲ့တင်သွင်းထားတာတွေရှိပါတယ်။အဲ့ဒီနေရာမှာကျမတို့ဟလာကုန်းမောင်ခေတ်ဘုံကြီးကျောင်းနေနောက်ကုန်းမောင်ခေတ်မြို့တော်တွေမန္တလေးအမရပူရအင်းဝစကိုင်းစတဲ့မြို့တော်တွေဒါမျိုးတွေယဉ်ကျေးမှုအမွေနှစ်တွေလည်းပါတယ်။ထို့တူပဲအဲ့တဘာဝရင်ကျေးမှုအမွေနှစ်တွေဖြစ်တဲ့ကာကာပိုရာစီတို့เนาะနမတောင်တို့နောက်ပြီးလို့ရှင်ဒီမြိတ်ကျွန်းစုတို့ဆိုတော့ဒီလိုနေရာမျိုးတွေလည်းပါပါတယ်ဆရာနောက်ပြီးတော့ရင်ကျေးမှုအမွေနှစ်မှာယောနောအမွေနှစ်ဆိုတာမျိုးတွေလည်းရှိပါတယ်ရင်ကျေးမှုရောတဘာဝရောယောနောနေတာမျိုးဟိုကျမတို့စီမှာဥပမာကောင်းကောင်းကြားရမယ်ဆိုရင်အင်းလေးကံလိုမျိုးဆိုလို့ရှင်ကျမတို့ကတဘာဝအမွေနှစ်ကိုလည်းတွေ့နိုင်တယ်ရင်ကျေးမှုအမွေနှစ်လည်းတွေ့နိုင်တယ်ပုပ်ပါတောင်ဆိုရင်လည်းပဲဒီလိုပဲပေါ့ဆရာကျမတို့ကိုယ်ကယုံကြည်မှုယဉ်ကျေးမှုအမွေနှစ်တွေကိုလည်းတွေ့နိုင်တယ်တဘာဝယဉ်ကျေးမှုဖြစ်တဲ့ဒီနီးတောင်ပေါင်းရဲ့ဒီကန္နာယလိုမျိုးဟို6တွေ့ပူပြင်း6တွေ့တဲ့နေရာမှာစိမ့်ဆုံနေတဲ့နေရာတခုကိုလည်းကျမတို့တွေ့နိုင်တာဖြစ်ပါတယ်ဆိုတော့ဒီလိုမျိုးဟို drastic ရင်ကျင်းမှုအမွေအနှစ်တွေရှိသလို dramatic ရင်ကျင်းမှုတွေဆိုလည်းကျမတို့မှာအမြဲတမ်းပေါ်များပါတယ်ကျမတို့နိုင်ငံမှာဒါတရင်သားပေါင်း100ကျော်မိသင်းနေထိုင်နေနေရမှာတကယ်ကိုမှမတူကွဲပြားတဲ့ရင်ကျင်းမှုအမွေအနှစ်တွေအများကြီးရှိပါတယ်ဆရာ
โอเคဒီကမ္ဘာအမွေအနှစ်စည်းရင်ပေါ့နော်စည်းရင်က1000ကျော်ရှိပါတယ်ဆိုတော့ကျမပြောတဲ့အတိုင်းဆို2014မှာကျွန်တော်တို့ Q เนาะအရင်ပေးတဲ့နိုးတေခစ်တရားเนาะဒီအားတွေကျွန်တော်တို့ရခဲ့တယ်နောက်တစ်ခါ2019မှာပကံရဆိုနှစ်နှစ်နှစ်ခုပဲကျွန်တော်တို့ရသေးတယ်ပေါ့เนาะဆိုတော့ပကံရရှိခဲ့တဲ့အနေထားเนาะဘာကြောင့်ပကံကအမွေနဲ့စည်ရင်ဝင်ဖြစ်သွားတယ်လဲဆရာမဟုတ
်ဆိုတော့ကဘာအမွေနဲ့စည်ရင်ဝင်ဖို့အတွက်ကြတော့ကဘာအဆင့်ရှိတဲ့အည်သွေးတွေရှိရမယ်ဆိုတော့ရင်ကျင်းမှုဝင်နေမှာသူက6မျိုးနဲ့သူကတိုင်းကြပါတယ်ဆရာအဲ့ဒါထူးခြားထင်ရှားတဲ့လက်ရာတွေရှိရမယ်နောက်ပြီးတော့ဒီရင်ကျင်းမှုဝင်နေတကူအခြားနေရာယူပြီးတော့ကိုယ်နေရာမှာကိုယ်ရင်နေတောတောင်နဲ့လိုင်းလောညီထွေအောင်ဖန်တီးပြီးတဲ့အခါမှာအခြားဒေသတွေကိုလည်းပြန်လည်ဖြန့်ပွားပေးနိုင်ရမယ်ဒါမှမဟုတ်လို့ရှိရင်ဤပညာအရာတိုးတက်ထွန်းကားခဲ့တာတွေကိုပြနိုင်ရမယ်ဒါမှမဟုတ်လို့ရှိရင်ရင်ကျင်းမှုခက်ကြီးတစ်ခုလုံးရှိခဲ့တယ်ဆိုတာကိုပြနိုင်ရမယ်အမှုလို့ရှိရင်ငါကကိုယ့်ရဲ့ယုံကြည်မှုတွေဘာသာစကားစာပေယဉ်ကျေးမှုတွေဒါတွေကတိုးတက်ထွန်းကားခဲ့တယ်ဆိုတာတွေကိုပြနိုင်ရမယ့်နေရာမျိုးတွေနောက်ပြီးတော့ဟာလာဒီကဘာမြေကြီးမှာနေထိုင်တဲ့နေရာမှာအဒီပင်လယ်မြေပြင်ရေပြင်ဒါတွေကိုဘယ်လိုအသုံးချပြီးတော့မှတိုးတက်ဖွံ့ဖြိုးတဲ့ယဉ်ကျေးမှုတစ်ခုကိုထူထောင်နိုင်လဲဆိုတာမျိုးပြနိုင်ရမယ်ဆိုရင်ယဉ်ကျေးမှုအမွေနဲ့6ခုရှိပါတယ်ဆရာ criteria 6ခုအဲ့ဒီဟာတွေနဲ့ညီညွတ်လို့ရှိရင်ကဘာအမွေနဲ့စည်ရင်ဝင်နိုင်ပါတယ်ဆိုရင်ပကံကိုကြည့်မယ်ဆိုလို့ရှိရင်ပကံခက်ကြီးတစ်ခုလုံးထွန်းကားခဲ့တယ်အချိန်မှာကြီးမားခဲ့တယ်ဆိုတာကိုလည်းအသေးချာပြနိုင်တဲ့နေရာကြီးတစ်ခုလည်းဖြစ်ပါတယ်ထို့အတူပဲပကံရဲ့ဘိတုကပညာဒီနီးပညာတိဆောက်ရေးဖျားတိဆောက်ရေးနီးပညာအတတ်ပညာတွေအမတန်မှထွန်းကားခဲ့တယ်ဆိုတာကိုလည်းပြနိုင်တဲ့နေရာဖြစ်ပါတယ်ထို့အတူပဲပကံဟာရှေးဟောင်းဟိုစိုက်တက်တက်ကြီးမဟုတ်ပဲနဲ့အခုချိန်ကြီးကျမတို့ကဒီကိုယ်ခွေယုံကြည်မှုတွေကိုဆက်လက်လုပ်နေတယ်ဖျားတွေပူကြတယ်အဋိက္ခဏ်တွေဝင်ကြတယ်အထူးတန်းတွေပြုကြတယ်ဆိုတာတွေကိုလည်းအခုချိန်ကြီးဆက်လုပ်နေတယ်ဒါ living heritage ပေါ့နော်ရှင်သန်နေတဲ့ယဉ်ကျေးမှုအမွေအနှစ်တွေကဒေတာတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီ3ချက်နဲ့ပကံကဘာမှမင်းစင်ကိုကျမတို့ရခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမဒီပကံကိုအတိအမှပြုတဲ့အခါမှာပေါ့နော်ကျွန်တော်2019တုန်းကအစားပိုက်ကြမာကျွန်တော်တို့ညီလာခံကျင်းပါတယ်ဒါနှစ်တိုင်းမှာကျွန်တော်တို့ညီလာခံကျင်းပနေတဲ့ထင်ပါတယ် UNESCO ကဆိုတော့အဲ့ဒီနှစ်မှာတော့အဇာဘိုင်ဂျန်မှာကျင်းပါတယ်အဇာဘိုင်ဂျန်ဟာမွတ်စလင်နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့နော်ဒီလိုမွတ်စလင်နိုင်ငံတစ်ခုကနေမှာအတိအမှပြုလိုက်တဲ့အတွက်ကြောင့်ပကံကမွတ်စလင်တရားအောင်ရောက်သွားပြီဆိုပြီးတော့ဒါထင်ရှားတဲ့နော်အခုဆိုလို့ရှိရင်ဂိုင်းကြီးတကိုင်းရဲ့အကြီးကဲတူဖြစ်နေတဲ့ဆရာတော်ကြီးတစ်ပါးကဒီလိုမိန့်ကြားခဲ့ပူပါတယ်ဒါကတော့ဒီယူဆဒီအမြင်ကိုဘောဆရာမဘယ်လိုများရှင်းပြချင်ပါသလဲ
ဟုတ်ကဲ့ရှင်အဲ့တော့ဆရာတော်ကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရင်လွန်သွားတာဖြစ်တယ်လို့ပဲကျွန်မအနေနဲ့ဒါယူဆပါတယ်တကယ်တကယ်ကျတော့ကဘာအမွေနဲ့ဆိုတာကဘာသာစကားလူမျိုးယဉ်ကျေးမှုဘာကိုမှဟိုအထူးကဥတီခြင်းမရှိဘဲနဲ့ကိုယ်ကယုံကြည်ရဘာကိုပဲကိုယ်ကိုယ်ကိုယ်ကဘာအဆင့်ခုနကပြောတဲ့အည်သွေးတွေရှိမယ်ဆိုလို့ရှိရင်ကဘာယဉ်ကျေးမှုအနေနဲ့သတ်မှတ်တဲ့နေရာမျိုးပါဆရာပြီးတော့ဒီကဘာယဉ်ကျေးမှုအမွေနှစ်ကော်မတီကလည်းအစည်းအဝေးတွေကိုသက်ဆိုင်ရာနိုင်ငံတွေမှာအလှည့်ကျကျင်းပပါတယ်ကိုယ်နိုင်ငံမှာကဘာအမွေနှစ်တစ်ခုရှိပြီဆိုလို့ရှိရင်ကဘာအမွေနှစ်ကော်မတီအစည်းအဝေးကိုကျင်းပဖို့အတွက်ဖိတ်ခေါ်နိုင်ပါတယ်ဒီမှာကျမတို့ပကံဆိုရင်လည်းပဲဒါတစ်ချိန်ချိန်မှာကဘာအမွေနှစ်ကော်မတီအစည်းအဝေးကြီးကိုကျင်းပနိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကျမမျှော်လင့်မိပါတယ
်ဟုတ်ကဲ့ဆရာမဒီကျွန်တော်တို့နောက်ပိုင်းမှာပြောကြတဲ့အခါမှာလူခွေရေးနဲ့လည်းဆက်ဆက်ပြီးပြောလာတာမျိုးကျွန်တော်တို့တွေ့ပြီးတွေ့ရပါတယ်နော်ဒီအမွေနေ့တွေနဲ့ပတ်သက်ပြီးရင်ကျမှုမွေတွေကိုလူတွေလက်လန်းမီရေးပေါ့ခံစားနိုင်ရေးနော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်း2011ခုနှစ်ကစပြီးတော့လူခွေရေးကောင်စီမှာစာတမ်းနေပါတယ်တင်ခဲ့ကြတယ်ဆိုကျွန်တော်နားလည်ထားပါတယ်ပြီးတော့ကုလသမဂ္ဂကလည်းခြေဟောင်းအမွေနေ့တွေကိုဖျက်ဆီးတဲ့ဒါကျွန်တော်တို့လူခွင့်ရဲ့အထူးကိုယ်စားလှယ်လိုပဲကုလသမဂ္ဂအထူးကိုယ်စားလှယ်တွေကိုခံထားပြီးစာတမ်းတွေတင်ပြခိုင်းခဲ့တာတွေလည်းရှိပါတယ်ဆိုတော့လူခွင့်ရေးလို့ပြောတဲ့အခါမှာတီခွင့်เนาะဒူတွေရဲ့တီခွင့်နားလည်ခွင့်ဝင်ရောက်ခွင့်เนาะဒီနေရာတွေကိုလည်းပတ်သွားလာခွင့်အသုံးပြုခွင့်ထိမ့်သိမ့်ခွင့်ပေါ့เนาะဆိုတော့အဲ့ဒီအမွေနေ့ပေါ်မှာမူတည်ပြီးတော့ပါတီပိုင်ခွင့်နေအဲ့ဒီအကြရတဲ့အကျိုးကျေးဇူးတွေကိုလည်းအားလုံးမျှဝေပြီးခံစားနိုင်ခွင့်နေဒီခွင့်ရေးတွေရှိတယ်ပေါ့เนาะဆိုပြီးတော့ဒီကုလသမဂ္ဂရဲ့လူခွင့်ရေးတတ်မှတ်ချက်တွေထဲမှာဒါကျွန်တော်လေ့လာကြည့်တဲ့အခါမှာသွားပြီးတွေ့ရပါတယ်။ယဉ်ကျေးမှုခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကယ်ရီမာဘီနောင်နေကပြောပြပါတယ်။ယ ရင်းချက်မှုအမွေနဲ့ဟာလူခွင့်ရေးကိစ္စဖြစ်ပါတယ်လူရင်းမှုအမွေနဲ့ကိုဖြစ်စည်းတာထဲမှာလူခွင့်ရေးများစွာပါဝင်နေပါတယ်လွတ်လပ်စွာတွေးခေါ်ခွင့်ဘာသာကိုယ်ခွင့်လွတ်လပ်စွာဖော်ပြခွင့်မိမိတမိုင်းနဲ့တခြားတမိုင်းတွေကိုသိယူခွင့်အခွင့်ရေးတွေပါဝင်ပါတယ်လို့ပြောဖို့ပါတယ်ဆိုတော့ဒီတောင်းဝါနေကြည့်မယ်ဆိုလို့ရှိရင်ကောနော်ရှေးဟောက်အမွေတည်းတဲ့ကာကွယ်ရေးနဲ့လူခွင့်ရ
ရှိတာတွေကတော်တော်လေးအားနည်းနေကြတာကိုတွေ့ရတာပေါ့နော်အဲ့တော့ကျမတို့ကရှေးဟောင်းယဉ်ကျေးမှုအမွေနဲ့ကိုပြောရင်ဒီဟာကဟာလာဟိုဗမာယဉ်ကျေးမှုပဲဖြစ်ဖြစ်ရှမ်းယဉ်ကျေးမှုပဲဖြစ်ဖြစ်ကရင်ကရတိုင်းရင်းသားအမျိုးနွယ်စုတသေးလေးတွေရဲ့ယဉ်ကျေးမှုပဲဖြစ်ဖြစ်ဒီအမွေနှစ်ကိုလည်းကျမတို့ကလေးစားတတ်ဖို့လိုတယ်ဒါထိမ့်သိမ့်တတ်ဖို့လိုတယ်ဒါတွေမကဘူးကျမတို့ကရှေးကျမတို့ရဲ့ဘိုးဘွားတွေဘယ်လိုလုပ်ခဲ့တယ်ဆိုတာကိုသိပြီးသွားတဲ့အခါမှာအခုလောလောဆယ်ချိန်မှာကျမတို့ရဲ့တာဝန်ဒါနိုင်ငံသားတိုင်းရဲ့မွေးရပါတာဝန်ကတော့ဒီအမွေနှစ်တွေကိုထိမ့်သိမ့်ဖို့ပါပြီးလို့ရှိရင်သူကထိမ့်သိမ့်တယ်ဆိုတာဘာအတွက်လဲဆိုရင်ကျမတို့ရဲ့နောက်မျိုးဆက်တွေကိုဆက်လက်ပြီးတော့ lesson ကမ်းနိုင်ဖို့ပါဒီလိုအမွေနှစ်တွေကိုနားလည်မှသင်ယူထားမှတံမိုးထားတက်မှဒီနိုင်ငံတနိုင်ငံရဲ့ဟိုအနာဂတ်ကကောင်းမှာပါဆရာတယောက်နဲ့တယောက်နဲ့ယဉ်ကျေးမှုအမွေနှစ်တွေကိုနားမလည်ဘူးမလေးစားဘူးဒါမှမဟုတ်လို့ရှိရင်အတိမတ်မပြုတ်နိုင်ဘူးဆိုလို့ရှိရင်ဒီနိုင်ငံတော်တစ်ခုကဘယ်တော့မှကောင်းကောင်းမွန်မွန်တည်ဆောက်နိုင်မှာမဟုတ်ပါဘူးဆရာဒါကိုကျမတို့ကပုဂံခစ်ပေါ့နော်ကျမတို့ပထမမြန်မာနိုင်ငံစကလေးကနေကျမတို့တွေ့နိုင်ပါတယ်အခုဆရာရေလူတွေကပြောနေကြတယ်ဖက်ဒရယ်စနစ်ဆိုတာမျိုးကျမတို့ကပုဂံခစ်တပ်ဦးစံပိုင်းဘရင်စနစ်မာတွေကဒီလိုဖက်ဒရယ်ပုံစံမျိုးကိုသုံးခဲ့တာပါဆရာအဲ့တော့သူတို့ကတစ်နှစ်တစ်ခါပဲပနာဆက်တယ်ဆိုတာဒါ taxation ပေါ့အခွန်ကိုဒါပြည်ထောင်စုကြီးအတွက်ပေးရတာမျိုးပဲရှိခဲ့တာမျိုးပါဆိုတော့အဲ့ဒီသမိုင်းဝင်တစ်လျှောက်မှာဒီအနော်ရထားကနေပြီးတော့တီဘောမင်းနောက်ဆုံးဒါဟာအမြဲတမ်းဟိုညံ့ဖျင်းလို့မဟုတ်လို့ပေါ့လေဒါအင်္ဂလိပ်လက်အောက်ကိုကြားရောက်သွားပါတယ်လို့ပြောတဲ့အချိန်ထိမှာဗမာလူမျိုးတွေနဲ့ဒီတိုင်းရင်းသားတွေနဲ့စစ်ပွဲကြီးတွေမရှိခဲ့ပါဘူးဆရာဗမာကရားစစ်ပွဲတို့ဗမာကရင်စစ်ပွဲတို့ဆိုတာမျိုးကြီးကချင်စစ်ပွဲတို့ဆိုတာမရှိဘူးဆရာ
။ဟုတ်မွန်နဲ့ပဲရှိ။ဒါပေမဲ့
အဲ့ဒါပြောချင်တာဆရာမွန်နဲ့ရခိုင်နဲ့ဗမာနဲ့မျိုးနွယ်တူမြမအုပ်စုကဒီဗမာအုပ်စုကဆင်းလာတဲ့လူချင်းချင်းတွေပါပါလင်းနဲ့ဟိုထိတွေ့မှုတွေတိုက်ခိုက်မှုတွေအာဏာလုမှုတွေဆိုတာရှိခဲ့တာပါဆရာ။အခြားတိုင်းရင်းသားတွေနဲ့ဒီပြဿနာတွေမတက်ခဲ့ဘူးဆရာ။ဘာဖြစ်လို့လဲဆိုတာဒါဖက်ဒရယ်ပုံစံမျိုးပဲကိုယ်ပိုင်အုပ်ချုပ်ခွင့်နေနဲ့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့လုံထုံထုံနှန်းစင်လာတွေကိုလေးစားလိုက်နိုင်ခဲ့လို့ဖြစ်ပါတယ်ဆရာ။ဒါပေမဲ့ကျမတို့1948လွတ်လပ်ရေးလည်းရပြီးရောဒီမှာတိုင်းရင်းသားတွေချင်းချင်းထပြီးတော့စစ်ပွဲတွေဖြစ်ကုန်ကြတာပဲ။ဘာလို့လဲဆိုတော့အဲ့လို centralized လုပ်လိုက်တာနဲ့ဒီတိုင်းရင်းသားတွေအားထားကိုမခံနိုင်ဘူး။အဲ့တော့ကျမတို့ကအမွေနှစ်ကိုဟိုနားလည်ဖို့လိုတယ်ဆိုတာဒါပဲကျမတို့ဘိုးဘွားပြည်ပင်တွေဘလို့ဒီပြည်ထောင်စုနိုင်ငံကြီးကိုတီထောင်သွားလဲဆိုတာကိုပြန်ကြည့်နိုင်မယ်ဆိုလို့ရှိရင်ကျမတို့ကလည်းဒီနေရာကိုပြန်ရောက်သွားအောင်ဒီခစ်ဒီစနစ်နဲ့လိုက်လို့ညီထွေတဲ့ဒီအမွေကိုဆက်ကံပြီးတော့မှထိမ့်သိမ့်ပြီးတော့မှလိုက်လို့ညီထွေတဲ့ပုံစံမျိုးနဲ့ကျမတို့ကပြန်သွားမှာဖြစ်ပါတယ်ဆရာ
အခုတပြဆွေးနွေးသွားခဲ့သူကတော့မြမချေဟောင်းရင်းချင်းမှုအမွေနှစ်တွေကိုထိမ့်သိမ့်စောင့်ရှောက်ဖို့အားထုတ်ကြသူတွေကတူဦးဖြစ်တဲ့ဒေါ်အုံမမျိုးဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့ဆွေးနွေးချက်ပထမပိုင်းဖြစ်ပါတယ်။ဒုတိယပိုင်းကိုရှေ့ပတ်မှာဆက်လက်ကြားကြအောင်ပါပါ။ကျွန်တော်တို့မှာပါပါ။
ခုဆက်ပြီးတော့ဒီတပတ်အတွင်းမြန်မာသတင်းစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။မြန်မာနိုင်ငံပြည်တွင်းစစ်စီကိုဦးတည်နေတဲ့အတွက်ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွေ့အကြုံကိုအခြေခံပြီးတော့ငြိမ်းချမ်းရေးအကြံပေးမယ်လို့ကန့်လှန့်လိုက်ပါတယ်။လက်ရက်ကုန်ကျေးရွာတိုက်ခိုက်မှုမှာကလေးငယ်6ယောက်သေဆုံးခဲ့တဲ့အကြောင်း Global Witness အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ Australia အခြေစိုက် ANZ ဘက်ကမြန်မာနိုင်ငံတွင်းကလုပ်ငန်းတွေကို၈နှစ်ထဲနောက်ဆုံးထားပြီးတော့ပြန်လည်ရုပ်သိမ်းဖို့ပြင်ဆင်နေပါတယ်။ဒီလိုမျိုးတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကတင်ပြပေးပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံဒေသတချို့မှာပြည်တွင်းစစ်တွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘောဒီးယားကအကြံဉာဏ်တွေပေးလိုပါတယ်လို့နိုဝင်ဘာ23ရက်ဗုဒ္ဓနေ့မှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကိုဦးတည်နေပါပြီ။တချို့ဒေတာတွေမှာတော့ပြည်တွင်းစစ်ဖြစ်နေပါပြီ။အနည်း30ကြာပြည်တွင်းစစ်တမ်းခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ငြိမ်းချမ်းရေးခိုင်မြဲဖို့စစ်ပြီးကာလနိုင်ငံပြန်လည်တည်ဆောက်ရေးအတွေ့အကြုံတွေကိုမျှဝေလိုပါတယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအစီအဝေးအဖွဲ့မိန့်ခွန်းမှာပြောကြားသွားတာပါ။ လွန်ခဲ့တဲ့ဆယ်နှစ်လောက်ကပဲအရှိတောင်အာရှမှာပြည်တွင်းစစ်ကင်းမဲ့ဆုံးဒါမှမဟုတ်တဘောရာကွယ်လွှတ်မှုကင်းမဲ့တဲ့ဆုံးတမဖို့ဟွန်ဆန်ကအကြံပြုခဲ့ပါတယ်။အဲ့ဒီကာလာရုံးကတော့ဒေတာရင်းမှာပြည်တွင်းစစ်ပြန်လဲပေါက်ပေါက်လာမယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေထင်မှတ်ထားခဲ့ဘူးလို့လည်းဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။အစီအဝေးကိုမြန်မာကိုစားပြုသူမှာပါပဲကမ္ဘောဒီးယားနိုင်ငံမှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တာပါ။အဲ့ဒီအစီအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တိယောက်ကကွေယွန်ကြီးဝေဖုန်ဟဲတောင်ကိုရီးယားဂျပန်အိန္ဒိယဩစတြေးလျနယူးဇီလန်နဲ့ရုရှားတို့ကကိုယ်စားလှယ်တွေလည်းတက်ရောက်လာကြပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဖက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရကိုစားပြုခွင့်မပေးဘဲထားတဲ့အပြင်အခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုကိုစားပြုခွင့်စင်စားဖို့ပြီး ဆုံးအချိန်လည်းဖြစ်ပါတယ
်။စက်တင်ဘာလတုန်းကစကိုင်းတိုင်းလက်ရက်ကုန်းကြေးရွာကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ12ဦးထဲမှာကလေးငယ်6ဦးပါဝင်တယ်လို့မြန်မာလူခွင့်အဖွဲ့တစ်ခုရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်။စက်တင်ဘာ16ရက်နေ့ကစကိုင်းတိုင်းဒီပိန်းမြို့နယ်လက်ရက်ကုန်းကြေးရွာကဖုံးတော်ကြီးကျောင်းနဲ့စာတင်ကျောင်းတစ်ခုကိုစစ်တပ်ကရဟတ်ရင်20နဲ့တနားကြီးကြတိုက်ခိုက်မှုအတွင်းလူ12ဦးနဲ့14ဦးကြာတေဆုံးခဲ့ပြီးအဲ့ဒီထဲမှာကလေးငယ်6ဦးပါဝင်တယ်လို့ဖြစ်စဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမြန်မာ Witness လူခွင့်အဖွဲ့ကထုတ်ပြန်တာပါ။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့ဒေတာတွင်း PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နှင်းနဲ့စစ်ဆင်ရေးဖြစ်ပြီးကလေးငယ်တွေအပါအဝင်ဒဏ်ရာသူတို့ချို့ကိုစေဝါကုသပေးခဲ့တယ်လို့ဖော်ပြပါရယ်။ PDF တွေဟာလူနေအိမ်တွေနဲ့ရက်ရွာတွေကိုအခြေပြုပြီးလှုပ်ရှားနေကြတာလို့လည်းစစ်ကောင်စီကပြောပါရယ်။ဒေသခံတွေကတော့ပြစ်ခတ်ခံရတဲ့လက်ရက်ကုန်းဖုန်ကြီးကျောင်းကျောင်းဝင်းအတွင်စာတင်ကြားနေတဲ့ဆရာဆရာမတွေနဲ့စာတင်ယူနေတဲ့ကျောင်းသားတွေပဲရှိတယ်လို့ပြောကြပါရယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်မှုချုပ်အပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာကောင်ဆောင်တွေကမြန်မာစစ်ကောင်စီကိုပြစ်တင်ဝေဖန်ထားပါရယ်။
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မတည်မငြိမ်အခြေအနေတွေမပြတ်ပေါ်ပေါက်နေတာမှာချင်းပြည်နယ်ဟာခါစကိုင်းတိုင်းထက်ကကလေးတမုန်နဲ့ကချင်ပြည်နယ်ဖားကန့်နဲ့ကရင်ကယားနဲ့ရခိုင်ဘက်မှာတိုက်ပွဲမပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေပိုးပြီးတော့ဆိုးရွားတဲ့စစ်ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပါတယ်။ကချင်ပြည်လွတ်မြောက်ရေး KIO ထိန်းချုပ်နယ်မြေတွေကအနံ့ပါကျေးရွာအပေါ်စစ်တပ်ကအော်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနိုဝင်ဘာလတည်းဖားကန့်မြို့နယ်မှာစစ်တပ်ကလုံခြုံရေးပိုးပြီးတော့တင်ကျပ်လာပြီးစစ်ဆေးမှုတွေလည်းတိုးလုပ်လာပါတယ်။လှတ်တော်ရက်တွေမှာလည်းကျေးရွာတချို့မှာစစ်ကောင်စီကဝင်ရောက်စစ်ဆေးတာရှိခဲ့သလိုမိုင်းခွဲတိုက်ခိုက်တာလှနဲ့ကြီးပစ်ကတ်တာတွေရှိနေပြီးတော့အရက်သားပြည်သူတွေကမှလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရတာတွေလည်းဖြစ်နေပါတယ်။အော်တိုဘာ23ရက်နေ့ကဖားကန့်မြို့နယ်အနံ့ပါရွာလေကြောင်းတိုက်ခိုက်မှုမှာ KIA တပ်မဟာ6တပ်မဟာ3နဲ့အရာရှိတွေအပါအဝင်လူ60ကျော်သေဆုံးခဲ့ရပြီးလူ60ထက်မနည်းထဏ်ရာရခဲ့တာဖြစ်ပါတယ်။မနစ်အာနာသိန်းကလေးကဒီနေ့အထိစီးရဲမတီးမငြိမ်မှုတွေကြောင့်ပြေးနေရတဲ့ဒုက္ခတွေတိုးလာနေစေခရီးပြည်နယ်ဖက်မှာတော့ရှမ်းကယားနယ်စပ်မှာဒီရက်ပိုင်းအတွင်းလက်နေကြီးတွေနဲ့ပြစ်ခတ်တာတွေကြောင့် right goal ဒေတာခံ2000လောက်ထပ်ပြီးတော့ထွက်ပြေးလာရကြောင်းစစ်ရှောင်းရေးကူညီသူတွေက VOA ကိုပြောပါတယ်။တခါကရင်ပြည်နယ်ဖက်မှာတော့ KNU ကရင်အမျိုးသားအစည်းအရုံးတမဟာ6နယ်မြေမှာလှုပ်ရှားနေကြတဲ့ KNLA နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတစ်ခုအပေါ်စစ်ကောင်စီကအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။တမဟာ6နယ်မြေမှာအခုရက်ပိုင်းအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။ရခိုင်မြောက်ပိုင်းမှာလည်းအေလက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ရခိုင်ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးချစ်ခိုက်တေဆုံဒဏ်ရာရတာတွေလည်းအများအပြားရှိနေပါတယ်။ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ချစ်ခိုက်တေဆုံဒဏ်ရာရသူက90ထက်မနည်းရှိနေတာလည်းဖြစ်ပါတယ
်။ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ ANZ ဘဏ်ကမြန်မာနိုင်ငံတွင်းသူ့ရဲ့လုပ်ငန်းတွေကိုရှေ့နှစ်ထက်နောက်ဆုံးထားပြီးပြန်လည်ရုပ်သိမ်းဖို့စီစဉ်နေတယ်လို့နိုဝင်ဘာ22ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။လုပ်ငန်းလုံဆောင်မှုတွေထဲမှာရှုပ်ထွေးခက်ခဲလာနေတဲ့အတွက်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့အစီအစဉ်ရှိနေတာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းဆက်လက်လုပ်ကိုင်မယ်ဆိုရင်လက်ရှိတတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်ပြီးငွေချေးငှားတဲ့လုပ်ငန်းတွေမှာလည်းအရင်နဲ့ပုံစံမတူတော့တဲ့ဘဏ်လုံထုံးလုပ်နည်းတွေချမှတ်လာတာကြောင့်လုပ်ငန်းတွေကိုရပ်ဆိုင်းမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဘဏ်လုပ်ငန်းနဲ့နိုင်ငံသားငွေကြေးဆိုင်ရာစည်းမျဉ်းတွေတတ်မှတ်ပြင်ဆင်တာတွေလုပ်ခဲ့တာကြောင့်နိုင်ငံတကာကုမ္ပဏီတွေအခက်အခဲနေကြုံနေရပါတယ်။ဒါပြင်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကို ောက်နိုင်ငံတွေကပိတ်ဆို့ရေးယူတာတွေရှိတယ်လို့မြန်မာနိုင်ငံအနေနဲ့တရားမဝင်ငွေကြေးလုပ်ငန်းတွေကိုကောင်းမွန်စွာနှိမ်နှင်းနိုင်ခြင်းမရှိတဲ့အတွက်ဆိုပြီးပြီးခဲ့တဲ့လတုန်းကလည်းနိုင်ငံတကာငွေကြေးလုပ်ငန်းစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုနှံမြင်ပြက်စီရင်သွင်းခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုလင်းစီတင်ပို့တဲ့ကုမ္ပဏီတွေနဲ့ငွေကြေးလွှဲပြောင်းတွေရှိခဲ့တဲ့မှတ်တမ်းတွေပေါက်ကြားလာပြီးတဲ့နောက်ပိုင်း ANC ဘဏ်ကိုမြန်မာအရေးလှုပ်ရှားသူတွေကဖိအားပေးလာတဲ့အကြောင်း Australia ABC သတင်းဌာနမှဖော်ပြထားပါတယ
်။အိန္ဒိယမြန်မာနယ်စပ်တမိုးနဲ့မဏိပူဖြတ်တန်းသွားလာမှုတွေကိုမဏိပူအာဏာပိုင်တွေဘက်ကအကန့်အသတ်မရှိပိတ်ပင်ထားတာကြောင့်နယ်စပ်ကုန်သွယ်ရေးထိခိုက်ပြီးတော့တောင်နဲ့ချီတဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းပွားတွေထိခိုက်လာနေပါတယ်။COVID-19 ကူးစက်မှုတွေနဲ့မျိုးပီစာကွဲ Omicron virus ပိုးကူးစက်မှုတွေမပြန့်ပွားအောင်ထိန်းချုပ်တဲ့အနေနဲ့အာဏာပိုင်တွေကပြီးခဲ့တဲ့2023ခုနှစ်အစောပိုင်းကစလို့နေဆက်သွာလာမှုတွေပိတ်ပင်ထားတာပါ။ဒါကြောင့်နေဆက်တလျှောက်တရားဝင်ရောတရားမဝင်ရောမောင်းခိုးလုပ်ငန်းတွေကနေဝင်ငွေရှာနေကြရတဲ့လူတွေတောင်းနဲ့ချီအလုပ်ကိုင်းမဲ့ဖြစ်ကုန်ပါတယ်။မြန်မာဘက်ကနေဆက်ကြေးရွာတွေမှာဆေးရုံစည်းကမ်းတွေအလုံးလောက်မရှိတဲ့အတွက်မဏိပူဘက်ကဆေးရုံစည်းကမ်းတွေကိုပဲပြည်သူတွေမိခိုးနေရတာပါ။ပြည်ကြရရဲ့ပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားဝန်ကြီးကတော့နိုင်ငံနယ်စပ်ဒေသအပါအဝင်ပြည်သူ့ဗဟိုပြုလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာအိန္ဒိယကဆက်ပြီးတော့ပံ့ပိုးကူညီသွားမယ်အကြောင်းနဲ့မြန်မာနိုင်ငံပြည်သူတွေအကျိုးစီးပွားအတွက်အိန္ဒိယရဲ့ဂရုကဝတ်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမယ်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာနိုဝင်ဘာ23ရက်နေ့ကပြောဆိုခဲ့တာပါအိန္ဒိယနိုင်ငံခြားရေးဝန်ကြီး Mr. Vinay Mohan Quatra နဲ့မြန်မာစစ်ကောင်စီခေါင်းဆောင်တို့ကြားနှစ်နိုင်ငံကုံသွယ်မှုလုပ်ငန်းမြဝတီဘက်ကနိုင်ငံတကာရဲစခွဂိုင်းတွေရဲ့လူကုန်ကူးမှုပြဿနာနဲ့နှစ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေပြန်ပြီးတော့တုံ့တက်ခဲ့ကြကြောင်းလည်းသတင်းထုတ်ပြန်ပါတယ
် VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်မရှင်သတင်းစာဆရာဦးစီသူအောင်မြင့်ကိုတက်မတော်ပြိုကွဲအောင်နှုံဆော်မှုပုံမှန်905ကကြီးနဲ့နောက်ထပ်အလုံးနဲ့ထောင်နဲ့နှစ်နှစ်အမိန့်ချမှတ်လိုက်ပါတယ်ပြီးခဲ့လာတော့ကလည်း905ကကြီးပုံမှန်နဲ့တခြားတရားရုံးကနေအလုံးနဲ့ထောင်နဲ့၃နှစ်ချမှတ်ခဲ့တာမို့အခုအမှုနဲ့ပေါင်းရင်စစ်ကောင်စီကသူ့ကိုစုစုပေါင်းထောင်နဲ့၅နှစ်အမိန့်ချမှတ်ပြီးဖြစ်ပါတယ်။ဦးစီသူအောင်မြင့်ဟာ2021ခုနှစ်ဩဂုတ်လအတွင်းရန်ကုန်ဗဟန်းမြို့နယ်ကတိုက်ခန်းတစ်ခုမှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးပုံမှန်905ကကြီးနဲ့နှစ်မှုနိုင်ငံတော်အကြီးညိုပြက်အောင်လုံးမှုဥပဒေပုံမှန်124ကကြီးတမှုစုစုပေါင်း၃မှုနဲ့ရုံးတင်တရားစွဲဆိုခံထားရပါတယ်။ဒါကြောင့်နိုင်ငံတော်အကြီးညိုပြက်အောင်လှုပ်ခဲမှုဆွဲချက်ကိုတော့တရားရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA နဲ့ Frontier သတင်းဌာနတွေကနေတဆင့်တပ်မတော်နဲ့အိမ်ဆောင်အစိုးရကိုဝေဖန်ဆက်ကျင်တဲ့ဆောင်းပါးတွေရေးသားပေးပို့နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားတာပါ။မြန်မာနိုင်ငံတွင်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲတာတွေလုပ်ခဲ့ပါတယ်။အခုချိန်ထိသတင်းသမား150နီးပါးဖမ်းဆီးခံခဲ့ရပြီးသတင်းသမား50လောက်ကတော့အကျဉ်းထောင်တည်တည်မှအကျဉ်းကျခံနေရဆဲဖြစ်တယ်လို့သတင်းသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကစည်ရင်ပြုစုထားပါတယ
်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမအီးတန်းစင်နဲ့ကိုအောင်တို့ကလည်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါဦးမယ်ရှင်
ဒီကဲမအောင်ရအောင်အေးတဲ့ဆောင်းရသည့်ကာလအတွင်းမှာဒီရင်ပတ်ထဲမှာယူကရိန်းနိုင်ငံတွေကတရားပိစိယုံတွေကိုရုရှားဘက်ကလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ပုံမှာကမ္ဘာနိုင်ငံတွေကရုရှားကိုစန့်ကျင်ပြစ်တင်ကြဖို့ယူကရိန်းကတောင်းဆိုထားပါလိမ့်ရုရှားကလက်နက်မဲ့အရက်သားတွေကိုပိတ်မှတ်ထားပြီးသူရဲဘော့အကြောင်းစုံနဲ့အရိုင်းဆိုင်ဆုပ်လုပ်ရက်တွေကိုလုံဆောင်နေတဲ့အကြောင်းယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရိုကလီဘယ်က Twitter စာမျက်နှာမှာရေးသားခဲ့ပါလိမ့်ရုရှားပြစ်ခတ်တဲ့ဒုံးကျည်တွေကယူကရိန်းစစ်ရုံတွေကျောင်းတွေနဲ့တည်ယူပို့ဆောင်ရေးတို့ကိုပိတ်မှတ်ထားတာတွေနဲ့လူနေရပ်ကွက်တွေကိုထိမှန်တဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီဗီယာဆီလင်စကီကလည်းကုလသမဂ္ဂလုံခြုံရေးကောင်စီပါဗီဒီယိုနဲ့ပြောကြားခဲ့ပြီးတဲ့နောက်အခုလိုနိုင်ငံခြားရေးဝန်ကြီးကူလီဘာက Twitter မှာရေးခဲ့တာပါယူကရိန်းမြို့တော် Kiev, Inichi, Moldova နိုင်ငံနေဆက်မြို့တွေ Poland နေဆက်မြို့ Lviv နဲ့ Zaporizhia Nuclear စက်ရုံရှိတဲ့မြို့စတဲ့နိုင်ငံတော်ကမြို့တွေမှာလျှက်စစ်မီးပြတ်တောက်နေလို့အနှွေးတက်ပေးဖို့ခက်ခဲနေပါတယ်လက်တလောသတင်းပတ်တွေမှာရုရှားကယူကရိန်းတပ်အပိစေယုံတွေကိုပိတ်မှတ်ထားပြီးအဆက်မပြတ်တိုက်ခိုက်နေတာကြောင့်အကြီးကျယ်မီးပြတ်နေရပါဥရောပမှာအကြီးဆုံးယူကရိန်းရဲ့ Zaporizhia Nuclear စွမ်းအင်စက်ရုံမှာလေပြင်ပလက်စစ်တပ်အားတွေထပ်ပြီးတော့ပြတ်တောက်သွားတဲ့အတွက်နျူကလ িয়ার ကျောင်းတွေအေးပေးဖို့နျူကလ িয়ার ဆိုင်ရာလုံခြုံရေးနဲ့တခြားလုပ်ငန်းတွေအတွက်အရေးပေါ်ဒီဇယ်မီးဆက်သုံးပြီးတော့လဲပက်နေရတဲ့အကြောင်း IAEA ကပြောပါတယ်။ယူကရိန်းအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်မှုတွေဆက်ပြီးတော့လုပ်နေတဲ့အချိန်မှာပဲမဲခင်ပြည်အောင်စုကယူကရိန်းအတွက်နောက်ထပ်ဒေါ်လာ100,000,000ပို့ခဲရမီးကြောက်နဲ့မီးဆက်တွေပေးပို့ခဲ့တယ်လို့ကြေညာခဲ့ပါတယ်။
ကက်စပူလို
နိုဝင်ဘာ19ရက်နေ့ကကျင်းပခဲ့တဲ့မလေးရှားနိုင်ငံရွေးကောက်ပွဲမှာမလေးရှားတိုက်ခန်ခေါင်းဆောင်အန်ဝါအီဘရာဟန်အနိုင်ရသွားခဲ့ပါတယ်ပြည်ပင်ပြောင်းလဲရေးလှူလာတဲ့မလေးရှားတိုက်ခန်ခေါင်းဆောင်အန်ဝါအီဘရာဟန်နိုဝင်ဘာ24ရက်နေ့မှာဝန်ကြီးချုပ်အဖြစ်ကျန်းသစ်စာချိန်ဆိုခဲ့ပါတယ်အသက်85နှစ်ရှိပြီဖြစ်တဲ့အန်ဝါကို10ရောက်မြောက်မလေးရှားဝန်ကြီးချုပ်အဖြစ်ဘယင်းဆူလ်တန်အဗ်ဒူလာဆူလ်တန်အာမက်ရှားကအခမ်းအနားနဲ့ခန့်အပ်လွှာပေးခဲ့ပါတယ်ကွဲလွဲမှုတွေပြင်းထန်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်လွတ်တော်ပါရဆိုင်ပြီးမသေးကြမရေရာမှုတွေရက်တွေနဲ့ချီဖြစ်ခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်တဲ့အန်ဝါကျန်းသစ်စာချိန်ဆခဲ့တာပါအန်ဝါရဲ့ Alliance of Hope မျော်လင့်ခြင်းမဟာမိတ်ပါတီဟာမျော်လင့်မထားတဲ့မလေးတိုင်းရင်းသားတွေရဲ့ထောက်ခံမဲနဲ့လွတ်တော်မှာ82နှစ်ရာအနိုင်ရလိုက်တာပါဒါပေမဲ့တပါတီတွေကအစိုးရဖွဲ့နိုင်တဲ့အများစု132နှစ်ရာအထိတော့မရခဲ့ပါဘူးပြီးခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်မူယက်ဒင်ယက်ဆင်ရဲ့လက်ရာရေး National Alliance အမျိုးသားမဟာမိတ်ပါတီကလွတ်တော်မှာ83နှစ်ရာအနိုင်ရခဲ့ပြီးသူနဲ့မဟာမိတ်ဖန်မလေးရှား Islamic ပါတီက49နှစ်ရာအနိုင်ရခဲ့ပါတယ်အစိုးရသည့်ဖွဲ့ဖို့အခြေတင်ဖြစ်နေချိန်မှာတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ UMNO ပါတီဦးဆောင်တဲ့အာဏာရအုပ်စုကအန်ဝါဦးဆောင်တဲ့ညီညွတ်သောအစိုးရဖွဲ့စည်းဖို့သဘောတူလိုက်ပြီးချိန်မှာမှအခြေအနေတွေပြေလည်သွားခဲ့တာပါ
နွေမာလာ21ရက်နေ့တုန်းကအင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာကျော်ချီအန်ဂျိုမြို့နာမှာအင်အား 5.6 ငွေလှုပ်ခတ်ခဲ့တာကြောင့်လူအယောက် 280 ကျော်သေဆုံးပြီးလူအယောက် 40 ပျောက်ဆုံးနေစေဖြစ်ပါသည်။ဒီသတင်းမဲ့တပတ်လုံးအပျက်စီးတွေကြားထဲမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားအယောက် 6,000 ကျော်ကရှာဖွေကယ်ဆယ်ခဲ့ရပါသည်။ငွေရင်းလှုပ်သွားတာမွန်းလွဲပိုင်းမှာဖြစ်ပြီးကျောင်းချီလည်းဖြစ်နေတာကြောင့်ကျောင်းတစ်ကျောင်းပြူကျတဲ့နေရာမှာကလင်းငယ်တော်တော်များများသေဆုံးခဲ့ပါသည်။ကျောင်းစုစုပေါင်းအခု90ထိခိုက်ပျက်စီးခဲ့တယ်လို့ငွေရင်းကြောင့်မြေပြိုအဆောက်အဦတွေပြူကျခဲ့ပြီးအင်ဂျင်5000ကျော်ထိခိုက်ပျက်စီးခဲ့ပါလေ။ဒဏ်ရာရသူ2000ကျော်နဲ့အိုးအိမ်ဆုံးခွာထွက်ပြေးရသူ6000ကျော်လည်းပါပါလေ။ဒေသတစ်ဝိုက်ကျောင်းအဆောက်အုံတွေနဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေဆောက်လုပ်ရင်းညံ့ဖြစ်တာကြောင့်ပြူကျခဲ့တာဖြစ်တဲ့အကြောင်းပြည်내အုပ်ချုပ်မှုကပြောပါလေ။ငင်းရင်လှုပ်ပြီးနောက်တည့်ရက်နိုဝင်ဘာလ22ရက်နေ့မှာတော့သမရဂျိုကိုဝီဒိုတို့ကငင်းရင်တန်တဲ့မျိုးစီကိုတွားရောက်ခဲ့ပါလေ။အပျက်စီးပုံတွေအောက်ပိတ်မိနေတဲ့သူတွေကိုဦးစားပေးရှာဖွေကယ်ဆယ်ဖို့အသွားလာခက်ခဲတဲ့နေရာတွေထိကယ်ဆယ်ရေးတွေလှုပ်ဆောင်ကြဖို့နဲ့ပျက်စီးသွားတဲ့အိမ်တွေအစာအုပ်တွေကိုအမြန်ဆုံးပြန်ပြီးတော့ပြည်တင်တိစားဖို့သမရဝီလိုတို့ကပြောဆိုခဲ့ပါလေ။ငွေလှုပ်ပြီးတော့ရဲ့အကြအထည်အပြိုပြက်ပုံတွေအောက်ကနေအသက်ရှင်ရဲ့ကဲတင်နေတဲ့သူတွေလည်းရှိပါလေ
။ကိုဗစ်ကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်နိုင်ငံမှာနိုဝင်ဘာ24ရက်နေ့တရက်ထဲမှာကူးစက်သူ 3,100 ကျော်ရှိခဲ့ပါတယ်။ကူးစက်မှုနှုန်းများနေတာကြောင့်အစားအသောက်ဝယ်ဖို့နဲ့ကျန်းမာရေးကိစ္စကလွဲရင်လူတွေမလို့အပ်ဖဲအိမ်ပြင်မထွက်ကြဘူး။ဘေကျင်းမြို့တော်ရဲ့နေရာတချို့မှာအသွားလာတားမြစ်ထားပါတယ်။ဆက်ယုံအလို့ယုံတချို့ကအလို့သမားတွေကိုနေအိမ်တွေကနေထွက်မရအောင်တားဆီးတွေချထားတာကြောင့်တချို့နေရာတွေမှာရဲတွေနဲ့ပြိပခဖြစ်နေကြပါတယ်မြို့တော်ဘေကျင်းမှာတော့ယုံတွေအားကစားယုံတွေနဲ့လူနေအိမ်ဟာတချို့ကိုအသွာလာပိတ်ပင်တားမြစ်ထားပါတယ
်ကမ္ဘာဖလားဘလုံးပွဲတွေမှာမတူကွဲပြားသူတွေအားလုံးပါဝင်နိုင်စေရေးအားပိထောက်ခံတဲ့လက္ခဏာအဖြစ်လက်မောင်းစီးတက်ကြတဲ့အားကစားသမားတွေကိုအဝါကက်ပြပြီးတော့ပြစ်ဒဏ်ပေးမယ် FIFA ကမ္ဘာဘလုံးအဖွဲ့ချုပ်ရဲ့ချိန်ချမှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝေဖန်ခဲ့ပါသည်
It's always concerning from my perspective when we see
the Sana Porto Queen ကိုကတ်တက်တဲ့လုပ်ရတွေကိုမြင်ရတိုင်းမှာအမြဲစိုးရိမ်မိတဲ့အကြောင်းအထူးသဖြင့်မတူကွဲပြားမှုနဲ့ပတ်သက်လာပြီးပြုပြော့စိုးရိမ်မိတဲ့အကြောင်းသူ့အမြင်အရဘလုံးသမားတွေအနေနဲ့ကိုယ့်အသင်းအတွက်ကစားရမလားဒါမှမဟုတ်လဲကိုတန်မိုးထားတဲ့လုပ်ရကိုဆက်ပြီးတော့ထောက်ခံရမလားဆိုတော့ကိုရွေးချယ်ဖို့ဖိအားပေးခဲ့ရတာမျိုးတွေမဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကနိုဝင်ဘာလ22ရက်နေ့မှာပြောခဲ့ပါလိမ့်ဝန်ကြီးဘလင်ကန်ဟာနိုဝင်ဘာလ21ရက်နေ့တုန်းကကာတာနိုင်ငံကိုရောက်ရှိခဲ့တာဖြစ်ပြီးကမ္ဘာဖလားဘောလုံးပွဲမှာကစားကြမဲ့အသင်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်နဲ့ဝေလာအသင်းတို့ကစားတဲ့ပွဲကိုလည်းအဲ့ဒီညမှာကြည့်ရှုအားပေးခဲ့ပါလိမ့်။မတူကွဲပြားသူတွေအားလုံးပါဝင်နိုင်စေရေး One Love စာတမ်းပါတဲ့လက်မောင်းစီးတက်တဲ့ဘောလုံးသမားတွေကိုအဝါကက်ပြမယ်လို့ FIFA ကတတိပေးခဲ့ပါလိမ့်။အဝါကက်နှစ်ခါပြခံရရင်တော့ပွဲကထုတ်ခံရမှာဖြစ်ပါလိမ့်။
အမေရိကန်အာဂတစူဇန်လေးလာရေး NASA လွှတ်တင်ထားတဲ့ Orion အာဂတယင်ငယ်ဟာပထမဆုံးလကဘာကိုအောင်မြင်မြင်ပတ်နှံခဲ့ပြီလို့ NASA ကပြောပါတယ်လကဘာမျက်နှာပြင်ရဲ့အထက်81မိုင်လောက်နားအထိကိုကပ်ပြီးတော့လှည့်ပတ်နိုင်ခဲ့တာပါ NASA ရဲ့နောက်ဆုံးသတင်းထုတ်ပြန်ချက်အရအာဂတယင်ငယ်ဟာတနာယီမိုင်9000ကျော်နှုန်းနဲ့ပတ်ခဲ့တာပါလကဘာကိုပတ်နေစဉ်မှာ Orion အာကာသယာဉ်ငယ်နဲ့ကမ္ဘာမြေဆက်သွယ်ရေးခေတ္တပြတ်သွားခဲ့ပေမဲ့ NASA ရဲ့အာကာသကွန်ရက်နဲ့ပြန်လည်ချိတ်ဆက်နိုင်ခဲ့ပါတယ်။အာကာသယာဉ်ငယ်ထဲမှာအာကာသယာဉ်မှုတွေပါမသွားပေမဲ့လူပုံလူအယုတ်သုံးယုတ်ပါသွားပါတယ်။နိုဝင်ဘာ25ရက်နေ့ကြာရင်လဲ Orion အာကာသယာဉ်ငယ်ဟာလကဘာကနေအဝေးဆုံးကိုပြန်တန်းလည်ပတ်မှုကိုလုပ်ခဲ့ပါတယ်။ American ပြည်တော်စုမှာ Apollo လကဘာစူးစမ်းရေးနောက်ဆုံးလုပ်ခဲ့တာအနည်း90အကြာမှာအခုလိုလကဘာကို အနီးကပ်ဆုံးလေ့လာတဲ့ခရီးစဉ်ကိုပထမဆုံးပြန်လည်နေတာဖြစ်ပါတယ်ခင်ဗျာ
။မအီတန်စင်နဲ့ကိုအောင်တို့တင်ပြပေးခဲ့တာပါရှင်။ VOA ရုပ်သံနဲ့တင်ဆက်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်လို့ရပါတယ်။VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လဲ burmese@voanews.com စီကို email ပေးပို့နိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ်Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
စတဲ့နေ့ညပဲအတွက် VOA ကထိတ်တဲရောက်နေတဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းကအခုထက်လက်အကြီးညာပေးပါအောင်မရှင်။
တရုတ်ရုရှားအနေနဲ့ဟောင်းနေတဲ့မစ်ဆိုင်းဒုံးတွေကနျူကလ িয়ার ထိပ်ဖူးတွေကိုဖြုတ်ပြီးယူကရိန်းကိုပစ်ဖို့ပြင်နေပုံရတယ်လို့ပြည်ထောင်ကပြောလိုက်ပါတယ်။ပြည်ထောင်ကာကွယ်ဝန်ကြီးဌာနရဲ့ထောက်လိုင်းအစီအခံစာနောက်ဆုံးထွက်ချက်တွေကို Twitter ကနေတင်နေရမှာဒီနေ့အခုလိုဖော်ပြလိုက်တာဖြစ်ပြီးဒါကရုရှားမှာတူလောင်ထားတဲ့ဒုံးကြီးတွေနဲလာတာကိုပြတာဖြစ်တယ်လို့လည်းထောက်ပြလိုက်ပါတယ်ခင်ဗျာ။တရုတ်ရဲ့ဟွာဟေးနဲ့ ZTE ဆက်သွယ်ရေးပစ္စည်းကိရိယာတွေတင်သွင်းခြင်းကိုအမေရိကန်ဘက်ကပိတ်ပင်လိုက်ပါတယ်။တရုတ်နည်းပညာနယ်ဆက်သွယ်ရေးကုမ္ပဏီကြီးတွေဖြစ်ကြတဲ့ Huawei နဲ့ ZTE ကထုတ်ပြီးအမျိုးသားလုံခြုံရေးကိုတိတိတသားချင်းချောက်နေတယ်လို့ယူဆရတဲ့ဆက်သွယ်ရေးပစ္စည်းကိရိယာတွေကိုအမေရိကန်ပြည်ထောင်စုတဲ့တင်သွင်းခွင့်ပိတ်ပင်လိုက်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကမနေ့ကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာပဲ COVID စီကံထိန်းသိမ်းမှုတင်းကျပ်လွန်းတာရေရှည်ဖြစ်လာတဲ့ပေါ်ဆနပြဝယ်တွေနိုင်ငံအနောက်ပိုင်းရှင်ကျန်းဒေသမှာဖြစ်ခဲ့ပါတယ်ဒီပေါ်ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိခဲ့ပါတယ်တရုတ်မှာလူနည်းစုမွတ်စလင်ဝီကများစွာနေတဲ့ဒီဒေသမျိုးတော့အရူချီမှာအထက်မြင့်အပတ်မဲ့တိုက်ခန်းမနေ့ကမိလောင်မှုထဲကိုဗစ်အသွာလာကန့်သတ်မှုကြောင့်မိသက်သမားတွေဝင်ခွင့်မရပဲအချိန်နောက်ကျပြီးတော့လူဆယ်ဦးသေဆုံးခဲ့ရတယ်လို့လမ်းပေါ်ဆနပြသူတွေကမချေမနှက်ပြောခဲ့ကြပါတယ်ခင်ဗျာမြန်မာစစ်တပ်ပိုင်းကုန်တင်သမော့တွေကိုကာတာနိုင်ငံစစ်ကမ်းတွေမှာကကခွင့်ဆက်မပေးဘူးပြည်ထောင်ချေဆိုင်လူခွင့်ရဲ့အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်ကမ္ဘာဖလားဘောလုံးဝရေကိုအင်ရှင်ဖြစ်ကျင်းပနေတဲ့ကာတာနိုင်ငံအနေနဲ့လူခွင့်ရဲ့ချိုးဖောက်မှုတွေရှိနေတဲ့အာနာသိမြန်မာစစ်တပ်ပိုင်းတင်မောတွေကိုဝင်ရောက်ခွင့်မပြုသင့်တော့ဘူးလို့ဘာမာကမ်ပိန်း UK ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာစစ်တပ်ရဲ့ဥပိုင်းကုမ္ပဏီပိုင်းကျင်းငါးဝင်တင်မောလိုင်းကဥတာမြရှိကုန်တင်တင်မောကြီးဟာလောလောဆယ်ကာတာနိုင်ငံဟာမက်စိတ်ကမ်းမှာဆက်ကပ်ထားတယ်လို့ဒီလူခွင့်ရဲ့အဖွဲ့ကဆက်ပြောခဲ့ပါတယ်ခင်ဗျာကာတာနိုင်ငံကဒီနေ့ကမ္ဘာဖလားဘောလုံးပွဲမှာအုတ်စုစီကပိုလန်အနေနဲ့အရင်အာဂျင်တီးနားကိုနိုင်ခဲ့တဲ့ဆော်ဒီအာရေဗျအသင်းကို2-0မရှိနဲ့ပြီးခဲ့တဲ့နိုင်ဝက်ကပဲအနိုင်ရရှိသွားပါတယ်ဒီအစောပိုင်းကကစားခဲ့တဲ့အုတ်စုဒီကပွဲမှာတော့ဩစတြေးလျကတူနီးရှားကို2-0မရှိနဲ့နိုင်ခဲ့တဲ့အတွက်လောလောဆယ်အုတ်စုတွေကပြင်သစ်အသင်းနဲ့အတူအမှတ်3မှတ်ရထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ November 26ရက်စနေနေ့ညဘက်ရုပ်တံနဲ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။ရုပ်တံပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ TN Wang တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့နှက်ဖက်တင်းကုန်နေနေမနှက်ဖက်အစီအစဉ်တွေကြရင်တော့လှိုင်းတို့3248 kHz 9335 9383ညနဲ့61515တို့ကနေပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောတာရှင်တွေအားလုံးအေးချမ်းပြီးတော့ဘေးရန်ကင်းရှင်းကြပါစေရှင်။ကျွန်မအစုမြတ်ပါမှာ။
This program has come to you from the Voice of America, Washington.